Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ14ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုပဲတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမခင်ဗျက်သက်ပါဒီမနေ့ခင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူပြောပြပေးပါပါဆူဒန်နိုင်ငံမှာဒီမိုကရေစီရဲ့ဆန္ဒပြသူတွေကိုစစ်တပ်ကကြီအစ်စ်တွေမျက်ရည်ပုံးတွေနဲ့ပြစ်ခတ်ဖြိုခွဲခဲ့ပါတယ်ဒီနှစ်ကောင်ကအစပြီးအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်အတွက်ကာတာကနေကိုယ်စားလှယ်ဖြစ်နေတာဝန်ယူဆောင်ရွက်ပေးပါပါထိုင်းနိုင်ငံတဲကိုတရားဝင်ဝင်ရောက်တဲ့မြန်မာ130ကျော်ဟာကန့်ရှနာဘူရီမှာစနေနေ့ကအဖမ်းခံခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေကြေညာပြီးမှာတော့တရုတ်အထူးတန်ကိုယ်စားလှယ်ရဲ့ဒီစွန်ကော့ရှန်ရဲ့မြန်မာပြည်လာမဲ့ခီးစဉ်မှာစစ်ကောင်စီအဖွဲ့ဝင်တွေအပြင်နိုင်ငံရေးအင်အားစုတွေနဲ့ပါတွေ့ဆုံဖို့ NUG အစိုးရကတိုက်တွန်းလိုက်ပါတယ်
။ကိုစားပြုမှုပေါ့လေကျွန်တော်တို့ NUG ဒီအမျိုးသားညီညွတ်ရေးအစိုးရရဲ့အခန်းကဏ္ဍကိုလည်းထည့်သွင်းစစ်ဆေးဖို့လိုပါလိမ့်မယ်။အဲ့တော့မြန်မာပြည်ပြည်ထောင်စုတွေကိုဖြည့်ရှင်းဖို့ကြိုးစားရတဲ့ဆိုလို့ရှိရင်သက်ဆိုင်သူအားလုံးနဲ့လည်းဒါထိတွေ့ဆက်ဆံပြီးတော့ပြောဆိုဖို့လုံးပဲလို့ယူဆပါတ
ယ် NUG ဒုနိုင်ငံရေးဝန်ကြီးဦးမိုးစောဦးပြောကြားသွားတာဖြစ်ပါတယ်သတင်းတွေပြီးမှာပဲနှาศင်ရမှာပါဒီအကြောင်းနဲ့အတူမြန်မာလာအိုကမ်ဘောဒီးယားသုံးနိုင်ငံကရွှေပြောင်းအလုသမားတွေကိုထိုင်းအားထပ်မံခေါ်ယူဖို့စာချုပ်ချုပ်မဲ့အကြောင်းနဲ့ဒီပါကစ္စတန်နိုင်ငံမှာတစ်ပင်တွေကိုနောက်ထပ်ဘီလီယံပေါင်းများစွာစိုက်ပျိုးမဲ့စီမံကိန်းတွေအကြောင်းတခါသမ္မတရှီကျင်းပင်နဲ့သမ္မတဂျိုးဘိုင်ဒန်တို့အွန်လိုင်းထိပ်သီးဆွေးနွေးပွဲရဲ့အလားအလာတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
။ဆူဒန်နိုင်ငံတလွန်စနေနေ့ကဒီမိုကရေစီရေးတောင်းဆိုဆန္ဒပြသူတွေကိုလုံခြုံရေးတာဝန်ရှိသူတွေကကြီအစ်စ်တွေနဲ့မျက်ရည်ပုံးတွေတုံးပြီးပြစ်ခတ်ဖြိုခွဲခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဒီဖြိုခွဲမှုကြောင့်တေဆွမ်းရသူ9ဦးတည်းမနေရှိတယ်လို့ဆူဒန်ဆောင်းဝန်များအဖွဲ့ကပြောပါတယ်။ဆူဒန်မှာအရသာစုအုပ်ကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တဲ့အောက်တိုဘာလ25ရက်နေ့ကစပြီးဒီမိုကရေစီတောင်းဆိုဆန္ဒပြမှုဖြစ်နေလူပေါင်းတန်းနဲ့ချီပြီးဆန္ဒပြကြဖို့အတွက်ဆော်ဩထားတာဖြစ်ပါတယ်။ဆူဒန်မြို့တော်ခါတွန်းနဲ့ကက်ရဲ့ရှိနေတဲ့အွန်ဒမန်နဲ့မြောက်ဖက်ခါတွန်းမြို့တွေကိုသွားတဲ့တရားတွေကိုဆူဒန်တပ်တွေကပိတ်ထားတာဖြစ်ပါတယ်။ဆန္ဒပြသူတွေကအဲ့ဒီမြို့တွေမှာစတင်ဆူဝေးလာတဲ့အတွက်ခါတွန်းမြို့တွေကိုမသွားနိုင်အောင်စစ်တပ်ကမျက်ရည်ပုံးတွေနဲ့ပိတ်ခတ်ပြီးလူစုခွဲတာဖြစ်ကြောင်းမျက်မြင်တွေ့သူတွေကပြောပါတယ်။ခါတွန်းနဲ့အွန်ဒမန်မြို့တွေမှာ9ဦးတည်းမနဲ့တေဆုံးခဲ့ရပြီး4ဦးကတနတ်ဒဏ်ရာနဲ့တေဆုံးပြီး2ဦးကမျက်ရည်ပုံးကြောင့်တေဆုံးရတယ်လို့တရားရသူကအများပြားရှိတယ်လို့ဆူဒန်ရှောင်းဝမြအဖွဲ့ကပြောပါတယ်။ဆူဒန်ကအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်အဗ်ဒယ်ဖတာအယ်ဘာဟန်ကသူ့ကိုယ်သူဆူဒန်ယာယီအုပ်ချုပ်ရေးအဖွဲ့အကြီးအကဲဖြစ်နေခန့်အပ်ပြီးနှစ်ရက်အကြာစနေနေ့မှာဆန္ဒပြပွဲပြုလုပ်ခဲ့ကြတာပါ။အခုချိန်ထိဒီဆန္ဒပြမှုကိုအင်အားအလွန်ကျန်သုံးနှိမ်နှင်းမှုတွေကြောင့်တည်ဆုံးရသူကအနည်းဆုံး15ဦးရှိနေတယ်လို့ကုလသမဂ္ဂရာကရောဆူဒန်ရှောင်းဝမြအဖွဲ့ကပါပြောပါတယ်။
အီသီရိုးပီးယားပြည်ပခန့်မှာအီရီထရီးယားနိုင်ငံရဲ့ပါဝင်ပတ်သက်မှုတွေနဲ့ဆက်နွယ်ပြီးအီရီထရီးယားစစ်တပ်အာဏာရပါတီနဲ့အကြီးအကဲအစိုးရတာဝန်ရှိသူ2ဦးကိုအမေရိကန်ပြည်ထောင်စုကတောက်ချန်နေမှာဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံချမှတ်တဲ့အပေါ်အီရီထရီးယားနိုင်ငံကရှုတ်ချလိုက်ပြီးအမေရိကန်ရဲ့လွဲမှားတဲ့ဆုံးဖြတ်ချက်နဲ့ရန်လိုတဲ့မူဝါဒအဖြစ်ပြောဆိုလိုက်ပါတယ်တရားဥပဒေနဲ့မညီကျင့်ဝတ်နဲ့မညီတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဟာအီရီထရီးယားပြည်သူတွေဒုက္ခရောက်ပြီးနိုင်ငံမတည်မငြိမ်ဖြစ်စေရည်ရည်မှန်းတာဖြစ်တယ်လို့လည်းအီရီထရီးယားနိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာကြေညာချက်ထုတ်ရှုတ်ချပါတယ်။အီသီရိုးပီးယားတပ်ဖွဲ့တွေနဲ့တီဂရေးဒေသတွင်းမှာတပ်ဖွဲ့ဝင်တွေပါဝင်တိုက်ခိုက်နေတဲ့အီရီထရီးယားစစ်တပ်အီရီထရီးယားရဲ့တခုတည်းသောနိုင်ငံရေးပါတီဒီမိုကရေစီနဲ့တရားမျှတရေးပြည်သူတပ်ဦးပါတီတို့အပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ကြောင်းပြီးခဲ့တဲ့တောက်ချန်နေ့မှာအမေရိကန်ဗန္ဒာယေဝန်ကြီးဌာနရဲ့နိုင်ငံခြားပိုင်ဆိုင်မှုထိန်းချုပ်ရေးဌာနကကြေညာခဲ့တာပါ ပါတီရဲ့စီးပွားရေးအကြံပေးနဲ့အီရီထရီးယားထောက်လှမ်းရေးအခြေအကဲနောက်အာဏာရပါတီနဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့ Hedri Trust နဲ့ Red Sea Treaty Corporation တို့ကိုတန်ခတ်မှုအစင်းမှာထည့်သွင်းပါတယ်။ Ethiopia ရဲ့ဒီငြိမ်မှုနဲ့စီးလုံးမှုကိုရုပ်ရော်စေပြီးလူသားချင်းစာနာမှုဆိုင်ရာပဋိပက္ခကြီးပေါ်ပေါက်စေတဲ့နိုင်ငံမြောက်ပိုင်းကအကြမ်းဖက်မှုတွေမှာအီရီထရီးယားဘက်ကဆက်လက်ပါဝင်ပတ်သက်နေမှုကိုရှုတ်ချကြောင်းအမေရိကန်ရဲ့OFAC ဌာနရဲ့ညွှန်ကြားရေးမှူးကကြေညာချက်မှာပြောဆိုထားပါတယ်ရှင
်။လာမယ့်ဒီဇင်ဘာ31ရက်နေ့ကစပြီးအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်အတွက်ကာတာနိုင်ငံကနေကိုယ်စီလှယ်ဖြင့်တာဝန်ယူဆောင်ရွက်မယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကင်ကစနေနေ့မှာကြေညာပါတယ်။အနည်း20ကြာစစ်ပွဲအဆုံးသတ်ပြီးအမေရိကန်နဲ့မဟာမိတ်တပ်တွေအာဖဂန်နစ္စတန်နိုင်ငံကထွက်ခွာပြီးတဲ့နောက်တာလီဘန်အုပ်ချုပ်မှုအောက်ရောက်သွားတဲ့အတွက်ကဘူးမျိုးရောကတန်ယုံကိုအမေရိကန်ကပိတ်ပစ်ခဲ့တာပါ။အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်ရဲ့အကျိုးစီးပွားကိုကာကွယ်ဆောင်ရှောက်ခွင့်အာဏာပေးရကြောင်းဝန်ကြီးဘလင်ကင်နဲ့ကာတာနိုင်ငံချိုင်းဝန်ကြီးမဟာမက်ဘင်အဗ်ဒူရာမန်အယ်တန်နီတို့တောက်ကြံနေကအမေရိကန်နိုင်ငံချိုင်းဌာနမှလက်မှတ်ရေးထိုးသဘောတူခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်မှာရှိတဲ့ကာတာတန်ယုံမှာအမေရိကန်ဆိုင်ရာရုံးခွဲဖွင့်လှစ်ပြီးကောင်စစ်ရေးရာဝန်ဆောင်မှုအပြင်အမေရိကန်တန်တမန်တွေအဆောက်အဦတွေလုံခြုံရေးနဲ့အခြေအနေကိုစောင့်ကြည့်ပေးဖို့ဖြစ်ကြောင်းလည်းဘလင်ကင်ကပြောပါတယ်။စနေနေ့ကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာတော့ကမ္ဘာတစ်လွှားကပြဿနာတွေကျမ်းမာရေးလူခွင့်ရေးအကြမ်းဖက်တိုက်ဖျက်ရေးစီးရင်နဲ့စီးပွားရေးအပါအဝင်ဒေသရင်းကိစ္စရပ်တွေကိုနှစ်နိုင်ငံလက်တွဲလှုပ်ဆောင်မယ်လို့ဖော်ပြပါရတယ်။2022မှာနှစ်နိုင်ငံတန်တမာရေးဆက်ဆံရေးအနှစ်90ပြည့်ဖြစ်နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်နိုင်မယ့်ခြေလှမ်းဖြစ်နေတယ်ကြေညာချက်မှာဖော်ပြထားပါရတယ်
။ကမ္ဘာကြီးပူနွေးလာမှုကိုထိန်းချုပ်ရေးရည်မှန်းချက်ကိုဆက်လက်ထိန်းသိမ်းထားဖို့နိုင်ငံပေါင်း200အခြေတင်ဆွေးနွေးပြီးစနေနေ့ကသဘောတူခဲ့ကြပါပြီ။ကြောင်မီသွေးအသုံးပြုမှုနဲ့ပတ်သက်လို့တော့နောက်ဆုံးအချိန်ကြမ်းမှာရှော့ချတ်သတ်မှတ်လိုက်ပါတယ်။ဖန်လုံရင်တန်းွေထုတ်လွှတ်မှုမှာတခုတည်းသောအဓိကအရေးမြစ်ဖြစ်တဲ့ကြောင်မီသွေးစွန့်အင်ရက်စားရေးအစားရှော့ချတ်ရေးဆိုတာနဲ့အစားထိုးဖို့အိန္ဒိယရဲ့အဆိုပြုချက်အရပြောင်းလဲလိုက်တာကိုအကြီးအကျယ်စိတ်ပျက်ရာကြောင်းကျွန်းနိုင်ငံငယ်တွေအပါအဝင်နိုင်ငံအတော်များများကပြောပါတယ်။စကော့တလန်ဂလက်စကိုမှာဒရင်းပတ်ကြချင်းပတဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံနောက်ဆုံးနေ့အစောပိုင်းမှာသဘောတူညီချက်တစ်ခုမြန်မြန်ဆန်ဆန်ထွက်ပေါ်လာတဲ့ကိစ္စကိုနိုင်ငံတွေမကြေမနက်ဖြစ်ခဲ့ကြပေမဲ့လည်းဘာသဘောတူညီချက်မှမရတာထက်စာရင်တော့အခုသဘောတူညီချက်ကကောင်းပါတယ်လို့လည်းပြောပါတယ်ကြောင်မီသွေးနဲ့ပတ်သက်ပြီးအသုံးနှုန်းကိုနောက်ဆုံးအချိန်ကပ်ပြီးပြောင်းလဲလိုက်တာကစီမင်းစည်းကမ်းနဲ့မကိုက်ညီဘူးဆိုပြီးဆွစ်ဇာလန်နဲ့မက္ဆီကိုကိုယ်စားလှယ်တွေကပြောဆိုချပါတယ်။ဒါပေမဲ့လည်းဒီနီးလန်းကလွဲလို့ရွေးချယ်စရာမရှိဘူးလို့လည်းပြောပါတယ်။ဒီလိုပြောင်းလဲလိုက်တာကြောင့်ဆက်မှုခေတ်မတိုင်ခင်ကာလကအပူချိန်ထက် 1.5 ဒီဂရီစင်တီဂရိတ်အထိကမ္ဘာကြီးပူနွေးမှုကိုထိန်းထားရေးဆိုတဲ့နိုင်ငံတကာရဲ့ရည်မှန်းချက်ကိုပြည့်မီဖို့ပို့ပြီးတော့ခက်ခဲသွားစေမယ်လို့လဲဆွစ်ဇာလန်သဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးကပြောပါတယ်ရှင
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုက်ဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view american တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အိန္ဒိယနိုင်ငံအရှိမြောက်ပိုင်းမဏီပူပြည်နယ်မှာစနေနေ့ကအိန္ဒိယစစ်တပ်လက်အောက်ခံပြည်သူ့စစ်အဖွဲ့ဖြစ်တဲ့အာဒန်ရိုင်ဖယ်တပ်ရဲ့မော်တော်ယာဉ်တန်းအတိုက်ခိုက်ခံခဲ့ရပြီးဗိုလ်မှူးကြီးနဲ့မိသားစုအပြင်တပ်သား4ဦးပါသေဆုံးခဲ့ရတယ်လို့မဏီပူပြည်နယ်ဝန်ကြီးချုပ်အန်ဘရန်စင်ကပြောပါတယ
် Militant terrorist group ambush and killed one of some of our officers along with his family
အကြမ်းဖက်အဖွဲ့ရဲ့ခြုံခုံတိုက်ခိုက်မှုကြောင့်ပြည်သူစစ်တပ်သားတချို့အရာရှိတဦးနဲ့သူ့မိသားစုတေဆုံးခဲ့ရတာပါဗိုလ်မှူးကြီး Vipul Tripathi ဟာသူ့မိသားစုနဲ့သူခီးသွားစင်မှာတိုက်ခိုက်ခံရတာဖြစ်ပြီးဒလိုတရေဘောကြောင့်လည်းလူရကိုပြင်းပြင်းထန်ထန်ရှုတ်ချတယ်လို့ပြောပါတယ်ဆယ်စုနှစ်နဲ့ချီပြီးတော်လန်ပုံကံမှုတွေရှိနေတယ်မဏီပူပြည်နယ်မှာမကြခင်နှစ်တည်းအတွင်းတိုက်ခိုက်မှုတွေပိုများလာတဲ့အတွက်စိုးရိမ်နေကြမှာအခုလိုဖြစ်ပွားခဲ့တာပါဗိုလ်မှူးကြီးကသူဦးဆောင်တဲ့အာတန်ရိုင်ဖယ်တပ်ရဲ့ရှေ့တန်းစခန်းတစ်ခုကိုစစ်ဆေးပြီးအခြေစိုက်စခန်းကိုအပြန်လမ်းမှာတိုက်ခိုက်ခံရတာဖြစ်ပါတယ်သူစစ်ရင်တန်းကိုပထမဖောက်ခွဲပြီးနောက်မှလမ်းဘေးတစ်ဖက်တစ်ချက်ကနေတနက်တွေနဲ့ပစ်ခတ်တာလို့ရဲကပြောပါတယ်မဏီပူမြို့တော်အင်ဖာနဲ့ကီလို100ကျော်လောက်ဝေးတဲ့မြန်မာနိုင်ငံအနောက်ဖက်နေဇန်နာကချူရာချန်ပေါ် ဒေတာရွာတရွာနားမှာဒေတာဆန်တော်ရင်မနဲ့ဆယ်နေရောက်ကအခင်းဖြစ်ပွားခဲ့တာဖြစ်ပြီးဒီချုံခိုတိုက်ခိုက်မှုကြောင့်အာတန်ရိုင်ဖယ်တပ်ကတပ်သားအ ਨੇ ဆုံး9ဦးလောက်ဒဏ်ရာရခဲ့ပါတယ်။အဲဒီမှာဒေတာလက်နက်ကင်ဒပုံအဖွဲ့နှစ်ဒါဇင်လောက်လှုပ်ရှားနေတာဖြစ်ပြီးအခုတိုက်ခိုက်မှုကဘယ်ဖွဲ့လက်ချက်ဆိုတာလက်တော်မသိရသေးပါဘူး။
ပါကစ္စတန်နိုင်ငံမှာအကြမ်းဖက်ဝါဒတိုက်ဖျက်ရေးစီးနှင်တိုက်ခိုက်မှုတစ်ခုနဲ့ဘုံပေါက်ကွဲမှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်အ ਨੇ ဆုံး9ဦးသေဆုံးပြီးလူ9ဦးဒဏ်ရာရရှိကြောင်းအာဏာပိုင်တို့ကပြောပါတယ်။အနောက်တောင်ပိုင်းဘလူချစ်စတန်ပြည်နယ်နဲ့အနောက်မြောက်ပိုင်းကခိုင်ဘာပတ်တွန်းခွာပြည်နယ်တွေမှာစနေနေ့ကတိုက်ခိုက်စီးနှင်မှုတွေအတွင်သေဆုံးဒဏ်ရာရခဲ့တာပါ။ဘလူချစ်စတန်ပြည်နယ်ထာဘတ်မြို့မှာအကြမ်းဖက်ဝါဒီတွေရှိနေတဲ့ဆိုတဲ့ခိုင်မာတဲ့ထောက်လှမ်းရေးအချက်အလက်တွေအရလုံခြုံရေးတပ်ဖွဲ့တွေကစစ်ဆင်ရေးလုပ်ခဲ့တာဖြစ်ကြောင်းပါကစ္စတန်စစ်တပ်ရဲ့မီဒီယာကဖော်ပြပါတယ်။တိုက်ပွဲတွေအတွင်းစစ်သား2ဦးသေဆုံးပြီးစစ်သွေးကြွတွေဘက်ကထိခိုက်သေဆုံးမှုများကြောင်းလည်းဖော်ပြပါတယ်။အရက်သားတွေအသုံးများတဲ့လမ်းမှာအကြမ်းဖက်ဝါဒီတွေထောင်ထားတဲ့ဘုံကိုရှင်းလင်းတာမှလည်းစစ်သား2ဦးသေဆုံးခဲ့ရတယ်လို့ညင်ညာချက်မှာဖော်ပြပါတယ်ရှင်
။နိုင်ဂျီးရီးယားနိုင်ငံအရှိမြောက်ပိုင်းမှာစနေနေ့ကအာဖရိကအနောက်ပိုင်းဒေသအဲစစ်သွေးကြွအဖွဲ့တိုက်ခတ်မှုကြောင့်နိုင်ဂျီးရီးယားဘုံမှုချုပ်ဒါစမာဇာကူစုနဲ့တပ်သား3ဦးသေဆုံးရတယ်လို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။လွန်ခဲ့တဲ့9နှစ်လောက်ကဘိုကိုဟာရမ်တပုံအဖွဲ့ကခွဲထွက်ပြီး IS စစ်သွေးကြွအဖွဲ့နဲ့ပူးပေါင်းခဲ့တဲ့ဒီအဖွဲ့ဟာနိုင်ဂျီးရီးယားစစ်တပ်ကိုတိုက်ခိုက်နေတာပါ။ဘော်နိုပြည်နယ်ထဲမှာဖြစ်ပေါ်တဲ့ပြင်းထန်တဲ့တိုက်ပွဲကြောင့်ဒေသရင်းကျန်းဖက်ဖွဲ့နှိမ်နင်းနေတဲ့ဗိုလ်မှူးချုပ်နဲ့တပ်သား3ဦးပြန်လက်နက်ကိုင်များပြားလဲသေဆုံးခဲ့ရတာပါ။ဒီပြည်နယ်ဟာတပုံလှုပ်ရှားမှုရဲ့ဗဟိုအချက်ချာဖြစ်တဲ့အတွက်ဒေသခံတွေအိမ်နီးချင်းချက်နဲ့ကင်မရွန်နိုင်ငံတဲကိုထွက်ပြေးခိုလုံရတယ်လို့ကုလသမဂ္ဂကပြောပါတယ်။
ထိုင်းနိုင်ငံမှာအလုပ်လုပ်ဖို့တရားမဝင်နှဲဆက်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာရွှေပြောင်းလုပ်သား132ဦးကိုကန်ချနာဘူရီမှာစနေနေ့မနေ့ပိုင်းကဖမ်းမိတယ်လို့ဘန်ကောက်ပို့သတင်းကဖော်ပြပါတယ်။အမျိုးသား82ယောက်နဲ့အမျိုးသမီး59ဦးပါဝင်ပြီးအားလုံးကမြန်မာနိုင်ငံသားတွေဖြစ်ကြောင်းသူတို့ကိုယ်တော်ကျန်းမာရေးလုပ်သားတွေကကိုပူချင်းတိုင်းတာခဲ့ပြီးအားလုံးပုံမှန်ဖြစ်တယ်လို့လည်းဖော်ပြပါတယ်။ကန်ချနာဘူရီပြည်နယ်ဆိုင်ယော့ကခရိုင်နေဆက်တော်ရဲမှာပုံအောင်နေတဲ့လူတွေကိုကင်းလက်စစ်သားတွေဒေသခံရဲနဲ့တာဝန်ရှိသူတွေကစနေနေ့မနေ့6နိုင်လောက်မှာတွေ့ရှိခဲ့တာဖြစ်ပါတယ်ရှင
်ထိတ်တန့်အောင်သတင်းတွေကိုတော်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမစခင်မှာသတင်းပေးပို့ချက်တွေကိုတင်ဆက်သွားပါမယ်။အရင်ဆုံးတော့တရုတ်အထူးတန်ကိုယ်စားလှယ်ရဲ့မြန်မာပြည်ခီးစဉ်အကြောင်းဖြစ်ပါတယ်။တရုတ်နိုင်ငံအထူးတန်ကိုယ်စားလှယ်ဆွန်ကော့ရှန်ရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်အတွင်းစစ်ကောင်းဆောင်နေသားမကအခြားနိုင်ငံရေးအင်အားစုတွေနဲ့ပါတွေ့ဆုံမှုကို NUG အမျိုးသားညီညွတ်ရေးအစိုးရကတိုက်တွန်းလိုက်ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းဒုတိယအကြိမ်မြောက်ဖြစ်လာတဲ့တရုတ်အထူးတန်ကိုယ်စားလှယ်ရဲ့ခီးစဉ်အတွင်းပူဂျုံမူကြီးမင်းအွန်လိုင်းနဲ့တွေ့ဆုံမယ်လို့စစ်ကောင်စီပြောခွင့်ရကအတည်ပြုထားပါတယ်။အာဆီယံအသင်းနဲ့တရုတ်နိုင်ငံတို့မကြခင်ထိပ်သီးအစည်းအဝေးပဲကျင်းပဖို့ရှိနေခြင်းမှာဖြစ်ပေါ်လာတဲ့တရုတ်အထူးတန်ကိုယ်စားလှယ်ရဲ့ခရီးစဉ်နဲ့ပတ်သက်လို့ NUG နိုင်ငံရေးဝန်ကြီးဒုဝန်ကြီးဖြစ်တဲ့ဦးမိုးစောဦးကို VOA ကိုဝင်းမင်းကမေးမြန်းရမှာသူကအခုလိုစတင်ဖြေကြပါတယ
်။လာမယ့်ဒီလအကုန်လောက်မှာဒီအာဆီယံနဲ့တရုတ်နဲ့ပေါ်လစ်ဆမ်မစ်ရှိတယ်။ဒီဆမ်မစ်မှာမြန်မာပြည်နဲ့ပြည်တော်မှာတက်မဲ့ကိုယ်တည်းကိစ္စလည်းပါတယ်လို့သိရတယ်ပေါ့လေ။အဲနောက်တစ်ခုကနေဆက်ကုံသွေးကိစ္စဒီနေ့ပတ်သက်ပြီးတော့လည်းဆွေးနွေးမယ်ဆိုရဲအကြောင်းလည်းကျွန်တော်တို့ကြားရပါတယ်။ဘာပဲဖြစ်ဖြစ်ကတရုတ်ကအထူးကုသလလာရောက်ပြီးတော့ဆွေးနွေးတဲ့အခါမှာမြန်မာပြည်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုတော့ထည့်သွင်းစဉ်းစားဖို့လိုမယ်လို့ထင်ပါတယ်။နောက်တစ်ခုကတကယ်မြန်မာပြည်ရဲ့ကိုစားပြုမှုပေါ့လေ။ကျွန်တော်တို့ NUG ဒီအမျိုးသားညီညွတ်ရေးဆိုရရဲ့အခန်းကဏ္ဍလည်းထည့်သွင်းစဉ်းစားဖို့လိုပါလိမ့်မယ်။အဲ့တော့မြန်မာပြည်ပြည်ထနာတွေကိုဖြည့်ဆင်းဖို့ကြိုးစားရတယ်ဆိုလို့ရှိရင်သက်ဆိုင်သူအားလုံးနဲ့လည်းဒါထိတွေ့ဆက်ဆံပြီးတော့ပြောဆိုဖို့လိုမယ်လို့ယူဆပါတယ်ခင်ဗျ
။ဟုတ်ကဲ့။အဲ့တော့အခုလောလောဆယ်မှာတရုတ်ဘက်ကနေပြီးတော့ဗောနော်ဆွေးနွေးလာမှုတွေဘယ်လောက်ထိရှိထားလဲ
။ကျွန်တော်တို့အစိုးရကတော့ direct ဆွေးနွေးတွေ့ဆုံတာမျိုးတော့အခုထိတော့မရှိပါဘူး။တဆင့်ပေါ့လေ။ကြာတာတဆင့်တရင်စကားတွေကြာတာတွေတော့ရှိပါတယ်
အဲ့တော့အခုခီးစင်ကတော့ဘာတွေဖြစ်လာမယ်လို့မျှော်လင့်နိုင်မလဲ
ဒီ Mr. Super Champion ကတဲ့တခေါက်ဩဂတ်စတာတုန်းကလာရောက်ခဲ့တာကိုလည်းကျွန်တော်တို့သိရပေါ့နော်အဲ့ခီးစင်နဲ့ပတ်သက်ပြီးတော့ဒီတရုတ်ဘက်ကတရင်ထုတ်ပြန်တော့မှပဲကျွန်တော်တို့ကသိရတယ်ပေါ့လေဒါပေမဲ့လို့ဒီဘက်စစ်ကောင်စီဘက်ကတော့ဒါနဲ့ပတ်သက်ပြီးတော့တရင်ထုတ်ပြန်တာကိုကျွန်တော်တို့မကြားမိဘူးပေါ့အဲ့တော့ကျွန်တော်တို့ကြားတဲ့တရင်တွေရဆိုလို့ရှိရင်တော့ဒါဆွေးနွေးပွဲကတက်ပြီးတော့အစိမပြေခဲ့ဘူးပေါ့လေတရုတ်အနေနဲ့လည်းသူတို့လိုချင်တဲ့ရလဒ်တွေကိုမရခဲ့ဘူးဆိုပြီးတော့ဟိုကြားရတယ်ပေါ့နော် တော့ဒီတစ်ခေါက်ထပ်လာတဲ့အခါမှာဘာတွေထူးကြမလဲဘာတွေထပ်ပြီးတော့သဘောတူညီမှုတွေရမလဲပေါ့ကျွန်တော်တို့စောင့်ကြည့်နေပါတယ်အခုဒီခီးစဉ်ကဘာပဲဖြစ်ဖြစ်ကမြန်မာပြည်သူပြည်သားတွေအကျိုးစီးပွားကိုအမှန်တကယ်ပေါ့ရည်ရွယ်တယ်ဆိုလို့ရှိရင်တော့ဒီသက်ဆိုင်တဲ့သူတွေအားလုံးနဲ့ထိတွေ့ပြီးတဲ့တွေ့ဆုံနိုင်ခွင့်ရဖို့ကိုစူးစမ်းတင်တယ်
ဟုတ်ကဲ့နောက်အကြခင်မှာလည်းဒီထိုင်းဒူးဝင်ကြီးချုပ်လာဖို့ရှိတယ်လို့ကြားပါတယ
်ဟုတ်ကဲ့ထိုင်းဒူးဝင်ကြီးချုပ်လည်းလာမယ်ဆိုတဲ့သတင်းလည်းကျွန်တော်တို့ကြားမိပါတယ်အဲနောက်တစ်ခါဒီဂျပန်ရဲ့ဒီမစ္စတာဆာဆာကပါလဲလာရောက်တယ်ပေါ့အခုဂျပန်တွင်းမှာအခုလိုပဲပေါ့လေတရုတ်ကဂျပန်ကထိုင်းရောကိုယ်စားလှယ်တွေလာရောက်တယ်ဆိုတော့ထူးခြားမှုတစ်ခုတော့ရှိမယ
်ဟုတ်ကဲ့အဲ့တော့ထိုင်းဒူးဝင်ကြီးချုပ်အဓိကပါပြောမယ်လို့ကြားထားတယ
်လာတဲ့ခါမှာ AstraZeneca ပေါ့လေဒီကာကွယ်ဆေးတွေလှူဒန်းမယ်ဆိုတဲ့ကိစ္စတော့ကြားမိပါတယ်တခြားကိစ္စတော့ဘာအကြောင်းရှိလဲဆိုတော့တေချာမကြားမိသေးပါဘူ
းဟုတ်ကဲ့အခုဒီတရုတ်အာဆီယံအစည်းအဝေးမတိုင်ခင်ဖြစ်လာတဲ့အတွက်အာဆီယံနေနဲ့တင်းစကားပါဖို့ရောဖြစ်ဖို့အလားအလာရှိတာ
အာဆီယံနေနဲ့ကတော့အခုကတော့ကမ္ဘောဒီးယားကခေါင်းဆောင်ခုလွှဲပြောင်းရယူလိုက်ပြီအဲ့တော့အခုဒီအစည်းအဝေးဆိုလို့ရှိရင်ဒီကမ္ဘောဒီးယားရဲ့ဥဆောင်ပြီးနဲ့ဆောင်ရွက်တယ်ဆိုပြီးတော့သိရပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ပြောချင်တာကတော့ပြီးခဲ့တဲ့ summit ပေါ့အာဆီယံထိပ်သီးအစည်းအဝေးပွဲမှာလည်းစကားဆိုင်ခေါင်းဆောင်ကိုဖိတ်ကြားမှုမရှိခဲ့ဘူးတော့အဓိကအကြောင်းရင်းကတော့ဒီအာဆီယံရဲ့ဒီအချက်၅ချက်ပါတဲ့ဒီပုံသဘောတူညီချက်ကိုအကောင့်ထဲပေါ်တဲ့နေရာမှာအမြဲတမ်းအားနည်းခဲ့တာရှိတယ်။နောက်ကကျွန်တော်တို့ကိုနိုင်ကလည်း NUG အနေနဲ့ကအာဆီယံစီးပွားဆိုတဲ့ခါကတကယ်နိုင်ငံကိုကိုစားပြုတဲ့ခေါင်းဆောင်တွေပဲတက်ခွင့်ရတာဖြစ်တဲ့ကြောင်းကျွန်တော်တို့အစိုးရရဲ့ခေါင်းဆောင်ပဲတက်ခွင့်ရှိတယ်ဆိုပြီးတော့စာပေးပို့ပြီးတောင်းဆိုခဲ့တာရှိပါတယ်။အခုလည်းကျွန်တော်ထပ်ပြီးတော့ဒါကိုပြောချင်ပါတယ်။အခုလက်ရှိလာမဲ့အာဆီယံရဲ့အစည်းအဝေးတွေပေါ့နော်တတိယနံပါတ်ဖြစ်ဖြစ်တခြားပြည်နိုင်ငံနံပါတ်ဖြစ်ဖြစ်ပေါ့လေ။တိုင်းပြည်ကိုတကယ်ကိုစားပြုတဲ့ကျွန်တော်တို့ NUG အစိုးရရဲ့ခေါင်းဆောင်တွေကိုပဲဖိတ်ကြားတင်ပါတယ်။ဒီလိုဖိတ်ကြားမှလည်းတကယ်တိုင်းပြည်ကိုကိုစားပြုမှုအပြင်ကိုတကယ်တိုင်းပြည်တက်မှာဖြစ်ဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးမှန်မှန်ကန်ကန်ဆွေးနွေးနိုင်မယ်လို့ယုံကြည်ပါတယ်။
ဟုတ်ကဲ့ဒီနေရာမှာကိုဗစ်ဒီ AstraZeneca ကာကွယ်ဆေးကူညီမဲ့အပိုင်းပေါ့နော်ဒီလူသားချင်းစာနာမှုဆိုင်ရာကိစ္စကိုအခု American ဝိုင်းရံတနမဟောင်းဗီရစ်ချက်ဆန်လာကလေးကစလိုက်တာကအခုဂျပန်ငြိမ်းချမ်းဆိုင်ရာအထူးတန်းပေါ့နော်မြန်မာနိုင်ငံအတွက်ဆဆကာဝါကလည်းဒီရခိုင်ပြည်နယ်မှာဒီလူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုဆွေးနွေးဖို့ရှိတယ်လို့ကြားတဲ့အခါကျတော့အဲ့ဒီအပေါ်မှာရောဘယ်လိုသုံးသပ်မိလဲ
နိုင်ငံတကာတင်တဲ့ကတော့မြန်မာပြည်သူပြည်သားတွေရဲ့လူသားချင်းစာနာမှုအကူအညီနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့နိုင်ငံမျိုးစုံနဲ့စ조사ဆောင်နေတာလည်းရှိပါတယ်ဒါကျွန်တော်တို့ဆိုရတယ်လေဒါနှိမ့်နိုင်ဆွေးနွေးမှုတွေတိုင်ပင်မှုတွေလည်းတစ်ခါကရှိနေပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒါအကောင်းဆုံးဖြစ်ဖို့ကတော့စ조사တော့မှာဖြစ်ပါတယ်ဒီလူသားချင်းစာနာမှုကိစ္စတွေဆိုတော့အားလုံးဝိုင်းဝန်းပြီးတော့မှဆောင်ရွက်မှာဖြစ်တဲ့ကြောင်ဒါနိုင်ငံကရဲ့ဆောင်ပူတွေလို့လည်းကျွန်တော်တို့ကအများကြီးလည်ရောပြီးတော့သဘောတူခဲ့တာတွေရှိပါတယ်အဲ့တော့ဒီကောင်ကွယ်ဆေးထိုးတဲ့လုပ်ငန်းကိုတတိုင်းပြည်လုံးကိုဖြစ်စေခြင်းနဲ့အဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆဖဆဘက်ကလည်းကုလသမဂ္ဂအပါအဝင်ဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုမယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးမိုးစောခင်ဗျာ
ကိုဝင်းမင်းဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာထိုင်းနိုင်ငံဘက်ကအလုတ်ကန်အခွင့်အလမ်းအခြေအနေကိုလည်းပြောပြခြင်းပါတယ်ထိုင်းနိုင်ငံရဲ့အလုတ်သမားလိုအပ်ချက်အရမြန်မာလာအိုကမ်ဘောဒီးယားသုံးနိုင်ငံကရွှေ့ပြောင်းအလုတ်သမားတွေကိုနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့ခေါ်ယူသွားဖို့ထိုင်းအစိုးရကနိုဝင်ဘာ12ရက်နေ့ကဆုံးဖြတ်ပါတယ်ထိုင်းလုပ်ငန်းရှင်တွေအနေနဲ့လည်းအလုတ်သမားခေါ်ယူမယ်ဆိုရင်နိုဝင်ဘာ30ရက်နေ့ကစပြီးစည်ရင်းပေးပို့နိုင်တယ်လို့ဆိုပါတယ်ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့ထားပါတယ်
ထိုင်းအစိုးရအနေနဲ့နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်သမားခေါ်ယူဖို့ကိစ္စနဲ့ပတ်သက်လို့ထိုင်းဘက်ကလုပ်ငန်းရှင်တွေကနိုဝင်ဘာလ30ရက်နေ့ကစပြီးစည်ရင်းပေးသွင်းနိုင်ပြီဖြစ်ကြောင်းထိုင်းအလုပ်သမားဝန်ကြီးကပြောဆိုလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ရောင်ကြီးဥအလုပ်သမားအဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပြပါတယ
်အဲဒါဒီလိုမျိုးဟိုစင်တာအောင်ထားတဲ့ပုံပေါ့ဗျာပြောမယ်ဆိုလို့ရှိရင်အလုပ်သမားခေါ်ယူဖို့ဒီပို့တာကိုတင်ထားတဲ့လုပ်ငန်းရှင်တွေကလူကြီးအစင်းပေးရမယ်။တို့လုပ်ငန်းကဘယ်လိုလုံမျိုးစားဖြစ်တယ်။ဘယ်လောက်လူကြီးလူတယ်ဆိုရဲဟာပေါ့။တူတူကနေပြီးတော့လုံဘာလာ30မှာစင်းတင်လို့ရပြီဒီလိုအဲ့လိုမျိုးသိရပါတယ
်။အလုပ်သမားတွေကတော့နေရာ5ခုကနေလာရမှာဖြစ်ပြီးမြန်မာအလုပ်သမားတွေအတွက်ကတော့နေဆက်2ခုကနေလာရမှာဖြစ်တယ်ဆိုပြီးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ဒီ3နိုင်ငံသားတွေဝင်လာမဲ့3နိုင်ငံသားတွေအတွက်เนี่ยจ้ะတော့ဒီ5ခုပေါ့တို့အားလုံးဒီဒီနောင်းရယ်တက်ခရံရယ်ဒီကျွန်တော်စာပေစာပေကကျွန်တော်တို့အမှုချနေပြပေါ့နော်ဒီရက်ကကျွန်တော်နောင်ခိုင်နဲ့ဒီမူတဟန်ပေါ့အဲ့ဒါကျတော့ကျွန်တော်တို့နောင်နေပြပေါ့ဆိုတော့ကျွန်တော်တို့ဗမာဘက်ဗမာရှစ်ပြောင်းလူတမားတွေအတွက်ကျတော့
เอามาอยู่ในไหนกันตบดูซาจงเนี่ยลาจาแม่ชื่อเจ้าโลตมารีเนี่ยกงจ้าเจี๊ยฮะบ้านเวนน่ะต้องน่ะทองจอที่กงจ้าไหนนาเจ้าเมียนมาเวนน่ะส่วนใหญ่จังเวนสั้นน่ะติ้งจอแล้วกงจ้ามาဖြစ်ပါတယ်กงจ้าเจี๊ยเนี่ยปัดตะโลเลยอู้โมจอก็တော့เสร็จเปียวไปပါတယ်กงจ้าเจี๊ยกะต้องตะอู้บ่เนาะลุต้าตะอู้ตะป้องตะทองเลียกูเนี่ยเนี่ยต้องน่ะทองเลียเลยเราโกมเหมือนบ่เนาะต้องน่ะทองจอเราโกมเหมือนบ่มาโอเค အဲ့တော့အဲ့ရည်ကိုမှာပေါ့ကုန်နေနေရာမှာကုန်ကြစီကဘာလို့ရှိရလဲဆိုလို့ရှိရင်တစ်ကကိုပစ်ကိုနှစ်ကျင်းစီစီက2000လောက်ချောက်ရာနှစ်ကဗီဇာနှစ်နှစ်အတွက်က2000ပေါ့ဘယ်2000ပေါ့နော်သုံးကတော့ဝပမြင့်နှစ်စာအတွက်က1900လေးရကြတော့ရောက650စီစီက950လောက်900ကျတော့ကျန်းမာရေးလေးလာသာအာမခံက950ပေါ့နော်ထိုင်းဘတ်ငွေကုန်ကြမယ်နံပါတ်6ကကျတော့ကိုပစ်
ซีดูกาบ่นกากวยซีดูกา90เบ็ดสิเมนอกกะจ่อนำแม็กคงจ่อละกวยซีดูคนเนี่ยสาดาคนเนี่ยสาบ่ลงมาไม่ทัวซีเลยดูสุสะเลียเวมาดีกงจ่าซีดดิฮาอลุตมารีเนี่ยลงงานရှင်เบ็ดกะตาวันอยู่มาผิดปีโควิดกะเบ็ดเนี่ยปัดตะลุสร้างจิสันตาဝင်มาดิเสร็จดาดิกู้เส็ดหมู่ดิရှိยินกู้ตาซีดดิโหลงงานရှင်กะตาวันอยู่มาเลยสุทาบาดาใบแม้ดีกงจ่าซีดดิฮานอกป้ายมาอลุရှင်กะ အလုပ်သမားတွေစီကဖြတ်တောက်တာမျိုးတွေရှိတဲ့အပြင်လက်တလောဆိုင်ထားရမယ့်ဇီးရိုက်တွေအတွက်လုပ်ငန်းရှင်ဘက်ကမတက်နိုင်တာတွေကြောင့်ကိုဗစ်ကပ်ဘေးကာလမှာ MOU နဲ့ခေါ်ယူမယ်လို့ဆုံးဖြတ်တိုင်းမအောင်မြင်ခဲ့တာတွေလည်းရှိခဲ့ပါတယ်။ထိုင်းအစိုးရအနေနဲ့ကတော့လုပ်သားလိုအပ်ချက်အပြင်ထိုင်းနိုင်ငံအတွက်အကျိုးအမြတ်တွေရရှိမှာဖြစ်တယ်လို့လည်းဦးမင်းဦးကတော့ထောက်ပြခဲ့ပါတယ်။လုပ်သမားလိုအပ်ချက်ကိုသူတို့ဖြည့်ရှင်းနေဆိုတာသူတို့ကအကုန်လုံးကိုတည်းအချိန်ယူတယ်သူတို့ကပြည့်ရခါကျတော့မှအားလုံး
သူတို့အစိုးရလုပ်လိုက်တိုင်းမှာကျွန်တော်တို့ရှိပြီလေအားလုံးတပိတ်ဝင်အေးကိုပြောင်းလုပ်တယ်သူတို့အတွက်လုပ်သမားတွေလည်းရရမယ်နော်ပြီးခဲ့ကြရင်ဒီလုပ်ငန်းစဉ်တော်တော်ချက်မှာအေဂျင်စီတွေသူတို့ဌာနဌာနဆိုင်ရာကလုပ်သမားတွေနောက်ပြီးရင်ဝန်ဈေးရောင်းဈေးဝယ်သမားတွေနောက်ပြီးတော့ခီးဝန်ဆောင်မှုပေးတဲ့အဆင့်ဆင့်အဲ့ဒါတွေအကုန်လုံးကအကျိုးမြတ်တွေအကုန်ရသွားတယ်
ထိုင်းအစိုးရကတော့မြန်မာလာအုပ်ကမ္ဘောဒီးယား၃နိုင်ငံကတရားဝင်လုပ်သားတွေခေါ်ယူဖို့အတွက်စီစဉ်ဆောင်ရွက်နေတာဖြစ်ပြီးပထမဦးဆုံးလူဦးရေ၈000ကိုစတင်ခေါ်ယူမှာဖြစ်တယ်လို့လုပ်သား၄သိန်းလောက်ထိခေါ်ယူသွားမှာဖြစ်တယ်လို့လည်းအလုပ်သမားဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်
VOA ရဲ့တင်းငွေနေနေမနက်ခင်းအစီအစဉ်တွေကိုသွားရရှင်နေရှုစားနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့ဒီကဘာကြီးပူနွေးမှုကိုကူစားပေးနိုင်မဲ့နိုင်ငံတကာသတင်းလှတပုတ်ကိုလည်းပြောပြခြင်းပါတယ်ပါကစ္စတန်နိုင်ငံဟာကဘာပေါ်မှာရာသီဥတုပြောင်းလဲမှုတန်းကိုအစိုးရဆုံးခံရတဲ့နိုင်ငံတစ်ခုဖြစ်ပါတယ်ကဘာကြီးပူနွေးလာမှုကြောင့်ဖြစ်ပေါ်လာမဲ့ဆိုးကျိုးတွေကိုကာကွယ်ဖို့အတွက်ပါက စီစဉ်နေပါတယ် VOA သတင်းတော့ရှာဇက်ဒေးလိုင်းနေပေးပို့တဲ့သတင်းလွှာကိုတော့ဦးစော်မိုးကျော်ပြောပြထားပါတယ
်မိအာစီယာဘီဘီဟာသူ့ရဲ့အိမ်နောက်ဖေးမှာပြိုးပြင်ပေါက်တွေကိုကြီးစုဆောင်းရှောက်တဲ့အလုပ်လုပ်နေတာ6နှစ်ရှိပါပြီသူဟာကလေး9ယောက်မိခင်တူဖြစ်ပါတယ်အခုလိုပြိုးပင်နေစိုက်ပျိုးတဲ့အလုပ်ဟာတစ်ပင်နေစိုက်ပျိုးဖို့ပါကစ္စတန်အစိုးရရဲ့စိန်လန်းစုပြေပြီးတန်ရှင်းတဲ့ပါကစ္စတန် Green and Clean Pakistan ဆိုတဲ့စီမံချက်ရဲ့အစိတ်အပိုင်းပဲဖြစ်ပါတယ်ကူဟာရာကျေးရွာမှာနေထိုင်တဲ့အာစီယာဘီဘီကအခုလိုပြောပါတယ်
This is a lot of hard work, along with running the household and taking care of children. I attend to the seedlings a couple of hours in the morning.
အတော့ကိုပင်ပင်ပန်းပန်းနဲ့ကြိုးကြိုးဆဆလောက်ရတဲ့အလုပ်ပါ။တစ်ဖက်မှာအိမ်မှုကိစ္စတွေကိုလည်းလောက်ရပါသေးတယ်။ခလေးတွေကိုလည်းထိန်းရသေးတယ်။မျိုးစေ့ချတဲ့အလုပ်ကိုတော့မနက်ပိုင်းမှာ2နာရီ3နာရီလောက်၊နေ့လယ်ပိုင်းမှာ2နာရီ3နာရီလောက်လှုပ်လိုက်ပါတယ်။မျိုးစေ့တွေကအမြင့်တွေထွက်လာပြီးရင်သေမသွားဖို့ကသေသေးချာချာဂရုတစိုက်ကြည့်ရတာပါ။တိတ်တော့မလွယ်လှပါဘူ
းအစိုးရရဲ့တစ်ပင်တန်းတောင်းစိုက်ပျိုးရေးအစီအစဉ်အရဒေသဆိုင်ရာတစ်တော်ဦးစီးဌာနကနေပြိုးပင်နေစိုက်ပျိုးဖို့ကနဦးကုန်ကြားစရိတ်တွေထုတ်ပေးပါတယ်အဲ့ဒီနောက်ပြိုးပင်နေကြီးလာတဲ့အခါပြန်လည်စိုက်ပျိုးဖို့အတွက်တစ်တော်ဌာနကနေပြန်လည်ဝယ်ယူပါတယ်ဒီလိုနဲ့အာစီယာတယောက်လဲဒီလုပ်ငန်းကနေမိသားစုဝင်တွေများတဲ့သူ့မိသားစုကြီးအတွက်ရေရှည်ဝင်ငွေရနိုင်ပါတယ် ဒီစီမံချက်ကြောင့်ပါကစ္စတန်မှာတစ်တောတွေဟာတည်တည်သာသာကိုပြန်လဲပေါ်ထွန်းလာပါတယ်ပြီးခဲ့တဲ့ရှင်းနဲ့အတွင်းတစ်ပင်တန်ပေါင်း 3,000 ကျော်စိုက်ပျိုးပြီးဖြစ်တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်ကဒီတောင်ကုန်းတွေဟာတောင်ကတုန်းတွေပါဘာပင်မှမရှိပါဘူးဒီတစ်ပင်တန်းထောင်ချီစိုက်ပျိုးတဲ့စီမံချက်ကျေးဇူးတွေကြောင့်အခုတော့ပြန်လဲစိမ့်လန်းလာပြီဖြစ်ပါတယ်ကျွမ်းကျင်သူတွေကတစ်ပင်တွေစိုက်ပျိုးတာတွေကတော့လွယ်ပါတယ်ဒါပေမဲ့ဒီအပင်တွေဆက်ပြီးရှင်သန်ဖို့နဲ့ဒီအပင်တွေမဆုံးရှုံးအောင်ရေရှည်ကာကွယ်စောင့်ရှောက်ဖို့ကတော့ခက်ခဲတယ်လို့ပြောဆိုကြပါတယ်ဒီတစ်ပင်စိုက်ပျိုးတဲ့လုပ်ငန်းကိုပြည်နယ်အလိုက်ဒေသဆိုင်ရာအဆင့်မှာ2013ခုနှစ်နောက်ပိုင်းမှာစတင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။မန်စီဟာရာပြည်နယ်အပါအဝင်ပြည်နယ်အဆင့်တွေမှာအောင်မြင်မှုရလာတာကိုတွေ့မြင်ရတဲ့အတွက်တစ်ပင်တန်းထောင်တဲ့ကြီးစိုက်ပျိုးတဲ့စီမံကိန်းကို2018ခုနှစ်မှာတော့အမျိုးသားအဆင့်တနိုင်ငံလုံးအတိုင်းအတာနဲ့လှုပ်ဆောင်ဖို့တိုးချဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတရားမဝင်တစ်ခိုးခုတ်တာနဲ့တစ်မောင်ခိုးလုပ်မှုတွေဟာကြီးမားတဲ့ပြဿနာတရအဖြစ်ဆက်လက်ရှိနေသေးပါဒါအပြင်တော်မီလောင်တာတရိတ်ဆန်တွေကြိုက်ဖြတ်စားတော့တာစားတဲ့ပြဿနာတွေရှိနေပါတယ်အခုလိုစိန်လန်းစုပြည့်ရေးလုပ်ငန်းမှာတစ်တော်တွေကိုကာကွယ်စောင့်ရှောက်ဖို့အတွက်သက်ဆိုင်ရာဒေသအလိုက်ထောင်ပေါင်းများစွာသောတစ်တော်ဆောင်လုံခြုံရေးအလုပ်သမားတွေကိုငှားရမ်းလုပ်ကင်စေပါတယ်ကြေးရွာတစ်တော်လုံခြုံရေးအလုပ်သမားဘလက်ဒက်ခန်ကအခုလိုရှင်းပြပါတယ
် Many of these plants are very young they are constantly under threat.We keep an eye on their survival.
ဒီအပင်တွေအများစုဟာအတော်ငယ်ပါသေးတယ်။အချိန်မရွေးပျက်စီးသွားနိုင်တဲ့အန္တရာယ်ရှိပါတယ်။ကျွန်တော်တို့ဟာဒီအပင်ရှင်သန်နေဖို့အမြဲတမ်းစောင့်ကြည့်နေရပါတယ်။တစုံတရာဥပဒေချိုးဖောက်မှုရှိတဲ့ဆိုရင်တစ်တော်ဌာနကိုကျွန်တော်တို့ကသတင်းပို့ရပါတယ်
။ဒါပေမဲ့လည်းဒီစီမံကိန်းဟာဝေဖန်ခံရမှုတွေကတော့မကင်းပါဘူး။အတိုက်အခံနိုင်ငံရေးသမားတွေကတော့ပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုကိစ္စတွေကိုမဲခွန်းထုတ်ကြပါတယ်။တချို့ကလည်းအစောပိုင်းနှစ်တွေမှာအစိုးရရဲ့စီမံခန့်ခွဲမှုညံပြင်းတာတွေနဲ့အခြားဒေသကအပင်မျိုးတွေဒေသနဲ့ကိုက်ညီမှုမရှိဘဲပြန်ပွားလွယ်တဲ့အပင်မျိုးတွေကိုစိုက်ပျိုးတာတွေရှိခဲ့တယ်လို့ဆွဆွဲပြောဆိုပါတယ်။အဲ့ဒီလိုပြောသလောက်လည်းမဟုတ်ပါဘူးလို့ဝန်ကြီးချုပ်အမရာခန်စတင်လှုပ်ဆောင်ခဲ့တဲ့ဒီစီမံကိန်းကိုဥဆောင်လုပ်ကိုင်နေသူတူလည်းဖြစ်ဝန်ကြီးချုပ်ရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအကြံပေးလည်းဖြစ်တဲ့Malik Aslam ga pyo so ya ma do
well 60% of this project even today is assisted natural regeneration there's no chance of going
ဒီစီမံကိန်းရဲ့60ရာခိုင်နှုန်းဟာတဘာဝအလျောက်ပြန်ပေါက်လာတဲ့အပင်မျိုးတွေဖြစ်ပါတယ်အခြားဒေသခံအပင်တွေကိုဖုံးလန်းသွားစေမဲ့မျိုးဆက်ပြန့်ပွားလွယ်တဲ့အပင်မျိုးတွေကိုစိုက်ပျိုးနိုင်ဖို့အခွင့်အလမ်းကိုမရှိပါဘူးအဲ့ဒီအပင်ရဲ့မျိုးဆက်တွေကိုတဘာဝအလျောက်ပြန်လဲစိုက်ပျိုးတာပဲဖြစ်ပါတယ်အဲ့ဒါကိုစနစ်တကျစုဖွဲ့ပြီးကာကွယ်စောင့်ရှောက်လုပ်ကိုင်တာပါဒီလိုပဲလုပ်ခဲ့တာပါပဲ
အစာပိုင်းမှာအခက်အခဲတွေရှိခဲ့ပေမဲ့တဖြည်းဖြည်းပြုံးတိလာနေတဲ့တစ်တော်တွေကိုပြန်လဲပေါ်ထွန်းလာအောင်လှုပ်ဆောင်မယ်ဆိုတဲ့တန်ဋိဌာန်ကိုပါကစ္စတန်အနေနဲ့ထင်ရှားအောင်ပြသနိုင်ခဲ့တယ်လို့ကြမ်းကျင်သူအများစုကတော့လက်ခံသဘောတူကြပါတယ်ပါကစ္စတန်နိုင်ငံကမ္ဘာတစ်တော်ရန်ပုံငွေအဖွဲ့ WWF ရဲ့အကြီးအကဲညွှန်ကြားမှု Reb Nawaz ကအခုလိုပြောပါတယ
် And yes they achieved it and I think the what is happening now is donors are looking in how they can build on that plantation
ဟုတ်ပါတယ်သူတို့လှုပ်ဆောင်နိုင်ခဲ့ပါတယ်တစ်တော်နဲ့ကြေးရွာလူမှုအတိုင်းဝန်းတွေအတွက်လည်းအကျိုးကျေးဇူးတွေပြန်လည်ဖြစ်ထွန်းစေပါတယ်ပါကစ္စတန်အတွက်ပြန်လည်အကျိုးဖြစ်ထွန်းစေပါတယ်အလူရှင်တွေအနေနဲ့လည်းဒီအပေါ်မှာအခြေခံပြီးတော့ဘယ်လိုဆက်လက်လှုပ်ဆောင်နိုင်မယ်ဆိုတာတွေကိုကြည့်ရှုနေကြပါတယ
်အာဆီယာ PP ကတော့သူ့ရဲ့ပြိုးပင်တွေပြုစုပြောင်းထောင်တဲ့လုပ်ငန်းကတွေရတဲ့ဝင်ငွေလေးနဲ့တနိုင်တပိုင်းအိမ်မွေးတရိတ်ဆန်လေးတွေမွေးမြူဖို့အကြောင်းသူသမီးကိုပြောပြနေပါတယ်ဒီစီမံကိန်းကနေအနာဂတ်မျိုးဆက်သစ်တွေအတွက်ပုံမစိမ့်လန်းဆိုပြပြီးပုံမကောင်းမွန်တဲ့မနှက်ဖန်တွေယူဆောင်ပေးလာနိုင်လိမ့်မယ်ဆိုတာကိုသူတို့မိသားစုကတော့မျှော်လင့်နေကြပါတယ
်ဦးစောမိုးကျော်ပြောပြခဲ့တာပါခင်ဗျာမကြခင်မှာတော့ထိတ်တန့်ရောက်သတင်းတပုတ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုလိုင်းဒိုမီတာ3249တို့မှာဖမ်းယူကြည့်ရှုနားဆင်နေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမယ်။ Lurumeswe Yotan Lango Penu Jishu Jine Swing, Yudelta 70B, Asia Bin Juru, Channel Diate Damamho, Tangom 6 Juru, Channel Diana Setonugani Penu Jishu Namari, Juru Penu Deze Chelago, Viewing Yamawa Internet Saminane, Viewing Yama Facebook Saminaroma, Popjat Hawarishi. Namana Yanga Pi that received the demon we put behind Mo, Lurumeswe, a Yalakevari, no?
Mingala Mene Kimakamia, Yamasa no J Mene, Chonai, where she babby. View American Tanya, the Ningunini, Menekin, season ago, Gulashi, Tolan Pinid, Linumita, Donzan Hit, Laser, Kune, Facebook, Saminagawa, General Dayak, Sabiro, Tolan it up, Chibari. A good Ria by Nayue, Dreamaro, Dothan, a Bassin, Ganane, do. Democracy, Luke Queen Yene, Kibiangabas, with a season, then said the Camaro. တကယ်လူခွေတွေထဲမှာဘောနော်အထက်ကအခြေခံကြောင့်အခွင့်အရေးတစ်ခုဖြစ်တဲ့ right to life အသက်ရှင်တန်ခွင့်ဘောနော်အဲ့အသက်ရှင်နိုင်ငံတွေကိုစုံစုံနဲ့နေရာတွေအများကြီးရှိတယ်ဥပမာအပြင်ဆိုလို့ရှိရင် အင်ဘီရိုဘက်ကမျှော်လင့်ချက်တိတ်မထားပါဘူး။ပြန်ဘက်နိုင်ငံသားရှင်ပြိုင်မှုဆိုင်ရာတတ်မှတ်ချက်တွေကိုဂရင်တွယ်ရေးအဓိကဆွေးနွေးကြမှာဖြစ်ပေမဲ့ကွဲပြားမှုတွေအတွက်အဖြေတစ်ခုထွက်လာမယ်အနေအထားမရှိဘူးလို့အင်ဘီရိုကပြောပါတယ်။အင်ဘီရိုဆိုင်ရာ
Part of the discussion was about the importance of that
leadership. ပါကြောင့်လဲဆိုတော့ရလက်တွေထွက်ပေါ်လာရတဲ့ကြိုးစားမှုတွေကျမတို့ရှုမြင်ထားတဲ့ထိရောက်တဲ့ရှင်ပြိုင်မှုတွေစီမင်းစည်းကမ်းတွေချမှတ်ရေးကိုပိုးပြီးအလေးထားတာကြောင့်ဖြစ်ပါတယ်။ကမ္ဘာတစ်လုံးမှာစီးပွားရေးအရာဩဇာညောင်းဖို့နဲ့ဆင်ရှားတိုးချဲ့ဖို့ကြိုးစားနေတဲ့တရုတ်ကိုမဟာဗျူဟာမြောက်ပြိုင်ဘက်ဖြစ်အမေရိကန်ကရှုမြင်ပါတယ်။ဒါပေမဲ့လဲဆွေးနွေးပွဲအကြိုကာလအတွင်းတစ် ုပ်တဲ့ COP26 ရာသီဥတုဆိုင်ရာညီလာခံမှာကြေညာခဲ့ပါတယ်။ Hassan Institute ရဲ့အာရှပစိဖိတ်လုံခြုံရေးဆိုင်ရာအကြီးအကဲ Patrick Cronin ကအခုလိုပြောပါတယ
်။ Xi Jinping and President Biden both want to
ရှင်ပြိုင်မှုမလွဲသာမလျှောက်သာထိတဲ့တွေ့မှုတွေမှာဖြစ်နိုင်ပူးပေါင်းဆောင်ရွက်ပြီးတည်ငြိမ်မှုရအောင်ရှီဂျင်ပင်နဲ့သမ္မတဘိုင်ဒန်တို့နှစ်ဦးစုံကလိုလားကြပါတယ်ရှစ်ဆက်ပြီးတဲ့ဒီကိစ္စတွေကရပ်သွားမှာတော့မဟုတ်ပါဘူးဒါမှလည်းအိုလံပစ်ပွဲတော်တစ်လျှောက်မှာဆက်ဆံရေးတွေပိုကောင်းလာမယ်လို့ကျွန်တော်ထင်ပါတယ
်ဟောင်ကောင်ပြည်သူတွေဝီဂါလူနည်းစုတွေရဲ့လူခွင့်ရေးကိစ္စတွေအပေါ်ကွဲပြားမှုတွေကတော့ဖြည့်ရှင်းနိုင်မဲ့ပုံမရှိသလိုကုန်သွယ်ရေးလွတ်လပ်စွာရည်ချောင်းသွားလာမှုတောင်တုပ်ပင်လယ်ပြင်အတွင်းနဲ့ထိုင်ဝမ်ရေလက်ကျမ်းမှာတရုတ်အစိုးရကစစ်အင်အားတည်ဆောက်မှုပြဿနာတွေကတော့ဆက်ရှိနေဦးမယ်အနေအထားမှာရှိပါတယ်။ Wilson Center တရုတ်နယ်အမေရိကန်ဆိုင်ရာ Kissinger Institute ရဲ့ Director Robert Dill ကအခုလိုပြောပါတယ
်။ We can expect President Biden
တရုတ်နိုင်ငံတဲမူဝါဒကိုအမေရိကန်တို့လိုက်နာနေတယ်လို့သမ္မတဘိုင်ဒန်ကပြောဆိုနိုင်ပြီးရှီချင်းပင်ကတော့ဒီမူဝါဒတစ်ခုလုံးကိုအမေရိကန်တို့ဝင်မွေးနေတယ်ဆိုပြီးပြောနိုင်ပါတယ်။ဘယ်ခေါင်းဆောင်ကမှသူတို့ဤမှန်းချက်ကိုမပြောင်းလဲပါဘူး။ကိုလောက်တာကောင်းတယ်ဆိုတာကိုတစ်ဖက်ကိုဖြောင်းပြနိုင်မဲ့ဇကလုံးတွေနီလန်းတွေကိုနှစ်ဖက်စလုံးကရှာဖွေကြမယ်လို့ခံမှန်းရပါတယ်။ဒါပေမဲ့လက်တွေတော့ဖြစ်လာမဲ့ပုံမရှိပါဘူး။
ထိပ်သီးဆွေးနွေးပွဲမတိုင်ခင်ပြီးခဲ့တဲ့တောက်ချနေတုန်းကနယူးဇီလန်ကချင်းပါတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဖိုရမ် APEC မှာခေါင်းဆောင်နှစ်ဦးတက်ရောက်ခဲ့ပြီးစီးအိတ်ခေပြန်ရောက်သွားနိုင်တဲ့တင်မာမှုတွေဒေတာတွင်မှာဖြစ်မလာစေရေးတရုတ်သမ္မတရှီကသတိပေးပါတယ်။အိန္ဒိယ၊ဂျပန်၊ဩစတြေးလျနဲ့အမေရိကန်တို့ရဲ့ကွတ်အဖွဲ့ဖွဲ့စည်းမှုအပါအဝင်ဒေတာတွင်မှာအမေရိကန်တို့ကမိဖက်ဆောင်ရွက်ရေးခိုင်မာအကောင့်အောင်ကြိုးစားလာတာတွေကိုတရုတ်သမ္မတရှီကရည်ညွှန်းပြောဆိုတာဖြစ်ပါတယ်ရှင်
။မတ်တင်ဂီထိုက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ အခုတော့မြန်မာနိုင်ငံဒေသအသီးသီးမှာကြုံတွေ့နေရတဲ့လူအခွင့်အရေးချိုးဖောက်ခံနေရတဲ့အခြေအနေတွေကိုစူးစီးတင်ဆက်နေကြဖြစ်တဲ့ဒုအတန်အစီအစဉ်ကိုနားဆင်နိုင်ပါပြီ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်လှူရှာသူចောင်းသားလူငယ်រីသူတို့ဘာအတွက်တိုက်ပွဲဝင်နေတယ်လဲဆိုတာကိုနားဆင်ရမှာပါဒီဆောင်မကို Foundation Hero တဲကတင်ဆက်ထားတာဖြစ်ပါတယ
်ဒီနေ့ဒေါ်လာရင်းတစ်ခုလုံးရဲ့အဓိကပြည်ုံနဲ့အဓိကဟိုလှူရှာမှုတွေကိုဖော်ဆောင်နေတဲ့လူတွေအင်အားစုတစုအကြီးဆုံးအင်အားစုကတော့လူငယ်အင်အားစုပဲဟိုဆိုတော့16 18 20အဲ့ဒီပတ်ဝန်းကျင်အရွယ်လူငယ်တွေဆိုရင်တို့ကဟိုရန်သူလိုသဘောထားနေပြီးတို့တွက်ကဟိုတရဲတပတ်လိုတို့ကမြင်နေကြပြီးတော့အမားတို့မျက်စီထဲမှာဘယ်လိုပြောရမလဲတဏှာရှိပြီဆိုတော့ ਨੇ အနေဆုံးဆင့်ကတော့ကျွန်တော်တို့စစ်ဆေးတာပြူတာပေါ့လေလမ်းသွားလမ်းလာရင်းနဲ့တို့တဏှာရှိပြီဆိုရင်အဲ့ဒါမှတို့အားမရဆိုရိုက်တယ်နှက်တယ်ပေါ့လေအဲ့ထက်အဆိုးဆုံးကတော့တို့ဖန်စီနှိပ်စက်တယ်ဆိုတဲ့ဟာမျိုးတွေပေါ့
เจ้าหน้าที่ကိုအဲ့လိုပြစ်ခတ်ပြီးဖမ်းဆီးရမျိုးတော့เจ้าหน้าที่ဆိုတာရန်သူမဟုတ်တာဒီမှာရှိရဲ့เจ้าหน้าที่ဆိုတာဒီရန်သူမဟုတ်ဒီမြန်မာပြည်ရဲ့မှာရှင်မြန်မာပြည်ပြည်သားရေမြန်မာပြည်เจ้าတိเจ้าသားကြီးပဲပေါ့အဲ့တော့သူတို့ပြစ်ခတ်တယ်ဆိုကြတဲ့ဒါကလူခွင်ချိုးဖောက်တာရောက်သွားပါကြရ
ုပ်ပိုင်းဆိုင်ရာလုံခြုံမှုရောစိတ်ပိုင်းဆိုင်ရာလုံခြုံမှုရောမရှိဘူးမရှိပဲနဲ့အဲ့တော့ဘယ်အချိန်မှများကအဖမ်းခံလိုက်ရမလဲဘယ်အချိန်မှများအသက်ခံလိုက်ရမလဲဆိုရက်အာစိုးရင်ပူပန်စိတ်နဲ့ပဲအနေနဲ့နေစဉ်ဘွားယူပြောမလဲစိုးရင်မှုတွေနဲ့စိုးရင်ထင်းလဲမှုတွေနဲ့ပဲဖြတ်ကျော်နေရပါဘောနော်ဒီအချိန်လေးက
စစ်အာဏာရှင်ကိုစန့်ကျင်တော်လှန်နေကြတဲ့ကျောင်းသားလူငယ်တွေရဲ့လက်ရှိသူတို့ကြုံတွေ့နေရတဲ့အခြေအနေတွေဖြစ်ပါတယ်ကျောင်းသားလူငယ်တွေဟာခေတ်ဆက်ဆက်မှာတော်လှန်ရေးတွေမှာတက်ကြွစွာပါဝင်ခဲ့ကြသူတွေဖြစ်ပြီးတော့အခုတချိန်အာဏာသိမ်းမှုမှာလည်းတက်ကြွစွာပါဝင်တွန်းလှန်မှုတွေကြောင့်စစ်ကောင်စီရဲ့ပြစ်မှတ်ထားစောင့်ကြည့်ခံရသူတွေထဲမှာပါဝင်ပါတယ်အသက်20အရွယ်တက္ကသိုလ်ကျောင်းသူမတ်ရွှေကြီးကအာဏာမသိမ်းမီအချိန်ထိစကိုင်းတိုင်းမော်ရွာတက္ကသိုလ်မှာသမိုင်းမေဂျာအဓိကနဲ့ဒုတိယနှစ်တက်ရောက်နေသူပါစစ်အာဏာသိမ်းမှုပြီးတဲ့နောက်အာဏာရှင်စန့်ကျင်ရေးတွေမှာပါဝင်ခဲ့ပြီးစစ်ကောင်စီဘက်ကသူမကိုဖမ်းဆီးဖို့ကြိုးစားလာတာကြောင့်ပုံရှောင်နေရတဲ့အခြေအနေပါ
ညီမတို့ဒါအိမ်မှာမဒီပဲနဲ့ညီမတနည်းအားမှာပုံနေတဲ့အချိန်မှာညီမတို့အဖွဲတွေကကိုတက်ကနေပြန်ကြာပုံဆက်လာတယ်။ညီမလေးရဲ့အိမ်ကိုပေါ့ဝင်စီးမယ်လို့တွင်တည်းရတယ်ပေါ့။ဟိုပေါ့ဘသူရဲ့သမီးကိုဝင်စီးမယ်လို့ဆိုပြီးတော့ပြောလိုက်တာအချိန်မှာညီမတို့ဒီအဲညီမတွေမဟုတ်ဘူးညီမရဲ့သမီးသားစုလုံးအဖေရောအမေရောကြံခဲ့တဲ့ညီမလေးရောအကုန်လုံးတခြားမျိုးကိုအဲ့လိုပြောင်းခဲ့ရတဲ့အိမ်မှာမဒီပဲနဲ့တလားတည်းဒီအဲ့လိုမျိုး
အရင်ကတော့မက်ရွှေကြီးကကျောင်းတွင်းကျောင်းပြင်လူမှုအကျိုးပြုပရိဒါအလုပ်တွေလုပ်ရတာနှစ်သက်ပြီးသူ့ရည်မှန်းချက်အတိုင်းကြိုးစားနေတဲ့လူငယ်တဦးပါသူကအာဏာသိမ်းမှုကိုစန့်ကျင်မှုဆုံးဖြတ်ခဲ့ပြီးနောက်အာဏာရှင်လက်အောက်ကျောင်းမတက်ရေးလှုပ်ရှားမှုအပြင်မြို့ပေါ်ပျောက်ကြားဆန္ဒပြမှုတွေမှလည်းပါဝင်ခဲ့ပါတယ
်အာဏာစသိမ်းနေဆိုတနည်းအားနေပြီးတော့ဒီ CDN လုပ်ခဲ့တာပေါ့နော်ကျောင်းမတက်ဘူးပေါ့နော်ဘာခဲယုံချက်နဲ့လဲဆိုတော့ကျတော့ဒါစစ်အာဏာရှင်ရဲ့လက်အောက်မှာကျောင်းမတက်ဘူးဆိုတော့ဆန္ဒပါပြီးတော့ကျတော့ဘာလို့မတက်ရလဲဆိုကြဒီပညာရေးကခုလက်ရှိအောင်တော်တော်စွန့်နေစစ်အာဏာရှင်တွေလက်အောက်မှာဆိုရင်ပို့ပြီးတော့ဆိုးလာမှာပဲရှိတယ
်အာဏာသိမ်းမှုအစောပိုင်းကာလတွေတုန်းကနိုင်ငံတော်ဝန်ကမြို့ပေါ်ဆန္ဒပြဝဲတွေကိုကြီးအစ်စ်တွေနဲ့ပြစ်ခတ်နှိမ်နင်းခဲ့တာကြောင့်တည်ဆုံးခဲ့သူနဲ့ဖမ်းဆီးခံခဲ့ရတဲ့ចောင်းသားလူငယ်လူရွယ်တွေအများပြားရှိခဲ့ပါတယ်အကြမ်းဖက်နှိမ်နင်းမှုတွေကြုံတွေ့ရပြီးတဲ့နောက်မှာတော့တချို့သောចောင်းသားလူငယ်တွေဟာစစ်အာဏာရှင်ကိုတွန်းလှန်ဖို့လက်နက်ကင်နဲ့လမ်းကိုရွေးချယ်ခဲ့ပါတယ်။တချို့ကတော့မြို့ပေါ်တွေမှာကြံရစ်ခဲ့ပြီးငြင်းငြမ်းစွာဆန္ဒပြသူတွေမြို့ပြပျောက်ကြားအဖွဲ့ဝင်တွေဖြစ်လာပါတယ်။အဲ့ဒီနောက်ပိုင်းမှာတော့စစ်အာဏာရှင်တွေကသူတို့ကိုစန့်ကျင်တယ်လို့ယူဆတဲ့ចောင်းသားအင်အားစုတွေနဲ့လူငယ်တွေကိုနေအိမ်တွေထဲထိအင်အားသုံးရှာဖွေမှုတွေခက်ဆစ်စိတ်လုပ်လာပါတယ်။အနည်းဆက်ဆုံးဖမ်းဆီးမှုကတော့စက်တင်ဘာလအတွင်းကရန်ကုန်မြို့ကြောက်တရားမြို့နယ်အတွင်းမှာတကုံတက္ကသိုလ်ကကျောင်းသားကျောင်းသူ6ဦးကိုဝင်ရောက်ဖမ်းဆီးခဲ့တာနိုင်ငံရေးတက်ကြွလှုပ်ရှားသူကျောင်းသားသမဂ္ဂအဖွဲ့ဝင်ကျောင်းသားကျောင်းသူ3ဦးကိုသူတို့နေအိမ်တွေမှာဝင်ရောက်ဖမ်းဆီးတာစတဲ့ဒီလိုကျောင်းသားလူငယ်တွေကိုပြစ်မှတ်ထားတဲ့ဖမ်းဆီးမှုအများပြားကိုစစ်ကောင်စီဘက်ကတနိုင်ငံလုံးမှာလှုပ်ဆောင်ခဲ့ပါတယ်
အပြင်ထက်တာတွေပါရအစငါ့ကိုငါနောက်ကိုဘယ်သူတွေများဘယ်လိုဘယ်လိုပုံစံနေတဲ့လူတွေများနောက်ကနေလိုက်လာနေဆိုအမျိုးဟိုစိတ်ကကြောမလုံးဘောနော်ကိုယ့်ဟိုသာအလုံးရှိလို့သာအပြင်ထန့်နေရတယ်ဒါပေမဲ့တကယ်တကယ်ခံစားနေရကြောမလုံးဘူးမှာညာဘက်အိတ်တဲ့ညာဘက်တွေရောက်လို့ရှိရင်လည်းအဲ့တိုင်းပဲဟိုတောင်းတောင်းဆိုလို့ရှိရင်ညာဘက်တွေတော်တော်နဲ့အိတ်မပြောဘူးအိတ်မပြောဘူးမနှမ်းမိုးလင်းငန်းကြီးကအိအနည်းအောင်ခန်းနေရောက်လာပြီဆိုတော့မှစိတ်ချလက်ချနဲ့အော်ဒီညတော့ငါ AAC ပဲဘာမှဖြစ်ဘူးဆိုတဲ့ဟာလိုမျိုးအဲ့လိုမျိုးစိတ်ချလက်ချနိုင်ရတဲ့ပုံစံမျိုးတွေအထိရှိတာပေါ့နော
်ရန်ကုန်အရှေ့ပိုင်းတက္ကသိုလ်ကစိတ်ပညာမေဂျာအထိကတတိယနှစ်ကျောင်းသူမလင်းလင်းဖြစ်ပါတယ်အာနာရှင်စန့်ကျင်တဲ့ကျောင်းမတက်ရေးသဘိမ့်မမှုမှာပါဝင်ပြီးလက်ရှိမှာလည်းမြို့ပေါ်ပျောက်ကြားဆန္ဒပြပွဲတွေမှာဦးဆောင်ပါဝင်လေးရှိသူပါကျောင်းသားတမက်ကခေါင်းဆောင်တဦးလည်းဖြစ်တာကြောင့်သူ့လုံခြုံရေးပေါ်စိုးရင်ပူပန်နေရပါတယ်မလင်းလင်းလိုအခြားကျောင်းသားလူငယ်တွေလည်းမလုံခြုံမှုတွေကိုအလားတူခံစားနေကြရပါတယ်။အပြင်သွားလာကြတဲ့အခါလူငယ်အရွယ်တွေဖြစ်တာကြောင့်စစ်ကောင်စီတပ်သားတွေရဲ့တန်တရားနဲ့စစ်ဆေးတာမျိုးတွေကိုကြုံကြရတယ်လို့ဒုအတန်ကပြောပါတယ်။ဒုအတန်နဲ့စကားပြောခဲ့ရတဲ့တက္ကသိုလ်ကျောင်းသားဟောင်းများအင်အားစုကကျောင်းသားဟောင်းတဦးကတော့သူဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ကာလအတွင်းမှာစစ်ကောင်စီဘက်ကကျောင်းသားတွေနဲ့ကျောင်းသားသမဂ္ဂလူငယ်တွေအပေါ်တင်းမာတဲ့သဘောထားတွေရှိတယ်လို့ပြောပြပါတယ်။
ကျောင်းသားတွေကမသိတော့တဲ့အခါကျတော့သူကဒီပုံမှန်ကျွန်တော်တို့ကိုဆက်ဆံတာတက်ပို့ပြီးတော့ဟိုကျင်းမာတဲ့ပုံစံမျိုးတွေရှိရကြ။အဲဒီဟာကဘယ်လိုမျိုးလဲဆိုတော့ကျွန်တော်အစ်မပြောတယ်လေကျွန်တော်တို့ကိုကျောင်းသားမသိတဲ့အချိန်မှာဖြစ်ကြရပို့ပြီးအစီအစဉ်မရှိလို့ဒီကျောင်းသားမသိသွားတဲ့အခါကျတော့ဒီဖြစ်ကြရပို့ပြီးအစီအစဉ်နေပေါ့နော်။ဆိုတော့ဒီတော့လေကျွန်တော်တို့ဒီကျောင်းသားသမဂ္ဂနဲ့ပဒဒေကိစ္စတွေပဲသူတို့အကြီးအကဲနေတယ်။ဒီကျောင်းသားသမဂ္ဂရဲ့ပဒဒေဆက်နေတဲ့ဒီမီဒီယာလေးစာရင်းဒီလိုဘာလို့နေလဲဘာတွေလုပ်ခဲ့လဲကျွန်တော်တို့ကဘယ်အဆက်ရှိလဲဘယ်အဆက်ရှိလဲဆိုတဲ့ခိုင်လေးရပါတယ
်သူဟာလေးလပိုင်းအတွင်းကနေအနီးမှာစောင့်ဖမ်းခံခဲ့ရပြီးအော်တိုဘာလအတွင်းကပြန်လဲလွတ်မြောက်လာသူပါပြန်လဲဖမ်းဆီးခံနိုင်တာကြောင့်ထပ်မံတင်ရှောင်နေရပြီးစစ်ကြောရေးနဲ့အကျဉ်းထောင်အတွင်းကရတဲ့စိတ်ထင်ရတွေကိုကုသဖို့လဲလှုပ်ဆောင်နေရတယ်လို့ဆိုပါတယ်ဖမ်းဆီးခံကြောင်းသားလူငယ်တွေဟာစစ်ကြောရေးအတွင်းမှာပြင်းပြင်းထန်ထန်နှိပ်စက်မေးမြန်းမှုတွေကိုခံနေကြရတယ်လို့အကျဉ်းထောင်တွေအတွင်းမှာလည်းသူတို့ကိုစောင့်ကြည့်နေတာမျိုးတွေရှိတယ်လို့လည်းသိရပါဗျ။ဆီယာနာရှင်စန့်ကျင်တဲ့ဖေဖော်ဝါရီလကနေအောက်တိုဘာလ26ရက်နေ့အထိဖမ်းဆီးချုပ်နှောင်ခံထားသူပြည်သူ 8,000 ကျော်ရှိနေပါဗျ။အဲ့ဒီထဲမှာနိုင်ငံတော်ကဖမ်းဆီးခံကျောင်းသားပေါင်း950ဝန်းကျင်ပါဝင်ပြီးအခြေခံပညာကကျောင်းသားတွေကနေတက္ကသိုလ်ကျောင်းသားတွေနဲ့ကျောင်းသားသမဂ္ဂအဖွဲ့ဝင်ကျောင်းသားတွေပါဝင်တယ်လို့နိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စီးရင်အရာသိရပါဗျ။အဆိုပါစီးရင်အရာဆန္ဒပြဖြိုခွင်းမှုတွေနဲ့ဖမ်းဆီးပြီးနောက်စစ်ကြောရေးမှာနှိပ်စက်ညှဉ်းပန်းမှုတွေကြောင့်ဖမ်းဆီးထားချိန်အတွင်းသေဆုံးသူကျောင်းသားဥယျာဉ်က80ကျော်ရှိနေပါဗျ။
ဒီတော့လည်းရခဏတည်းရလုံးမှာထိတ်ဆင်းဝင်နေပြီးတော့ရှိနေတာကရှေ့တန်းအနေရှိနေတာကျွန်တော်လူငယ်တွေကျောင်းသားလူငယ်တွေဖြစ်နေတယ်ပေါ့လေဆိုတော့ဒီကျောင်းသားလူငယ်တွေရဲ့ဥဆောင်မှုဒီကျောင်းသားလူငယ်တွေရဲ့ဟိုပါဝင်မှုဥဟာမှုနဲ့ကျွန်တော်တို့ဒီတော်လန်ကြီးကိုဆက်နေကြတယ်ဆိုတော့ကျွန်တော်အားလုံးလည်းသိတယ်သိတယ်လို့ကျွန်တော်တို့ရန်သူဖြစ်တဲ့ဒီစစ်ကောင်စီကလည်းသိတာဆိုတော့ဒါကြောင့်သူတို့ကကျွန်တော်တို့လူငယ်တွေရဲ့အကြောက်စိတ်ကိုပြန်ပြီးတော့မှရိုက်သွင်းခြင်းနဲ့ဟိုလူငယ်တွေရဲ့အားကိုလည်းကြောက်တယ်လို့ကျွန်တော်မြင်တယ်တစ်ချက်ကလေကြောက်တဲ့အတွက်ကိုသူတို့မှဟိုဖြိုချခြင်းနဲ့ဖျက်ဆီးခြင်းနဲ့အတွက်ကိုကျွန်တော်တို့အဓိကထားပြီးတော့တာဂက်ထားပြီးတော့ဖန်စီနေတယ်နှိမ့်ဆက်နေတယ်ပေါ့လေဆိုတော့ဖန်စီနှိမ့်ဆက်တဲ့နေရာမှာလေခုနကလိုအင်းမြင့်ထထောင်မှာဖန်စီနှိမ့်ဆက်နေတဲ့ပုံစံနဲ့ဂျုံနေရလို့ကျွန်တော်မြင်ပါတယ
်ရန်ကုန်မြို့တကုံတက္ကသိုလ်ကျောင်းသားသမဂ္ဂကဒုက္ခထတူဖြစ်သူကျောင်းသားကောင်းဆောင်ကိုပိုင်ဖြိုးမင်းကပြောပြတာပါမြန်မာနိုင်ငံတဝမ်းမှာရှိတဲ့တက္ကသိုလ်ကျောင်းသားတွေအများစုဟာသူတို့ရည်မှန်းချက်တွေနဲ့အိမ်မက်တွေကိုဆွန့်လွတ်ပြီးစစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာပါဝင်နေကြဆဲဖြစ်ပါတယ်စိတ်ပညာမေဂျာနဲ့ဂုံဒူတန်းပါဝင်နိုင်မှုရည်ရွယ်ထားပြီးနိုင်ငံခြားမှာစကောလာတက်ချင်တဲ့အသက်20အရွယ်မုံရတက္ကသိုလ်ကျောင်းသားကိုဟင်းကတော့သူ့ရည်မှန်းချက်တွေကိုဆွန့်လွတ်ထားပြီးဆရာနာရှင်စန့်ကျင်ရေးတိုက်ပွဲမှာပါဝင်နေပါဗ
ျ။ရှေ့ဆက်ပြီးတော့ကျွန်တော်ကျောင်းသားကျောင်းသူတွေကအနာဂတ်ကဟောပေါ့လမ်းပြောင်းနေတဲ့အတွက်ပေါ့အဓိကဒီတော့ဒီယာကြီးအောင်မြင်မှာဒါကြီးရောကျွန်တော်တို့ကရှေ့ရနေပြီးတော့အဆုံးထိတိုက်ပွဲဝင်မှာဒါကြီးကအောင်မြင်ပြီးတော့အကုန်လုံးရောကျွန်တော်တို့အပါအဝင်အခုကြတော့ဒီနနာကဲကလေးကြီးအကုန်လုံးကောင်းပါဆိုတော့ကျွန်တော်တို့ဒီတိုက်ပွဲကိုအဆုံးထိသွားဖို့ဆုံးဖြတ်ထားပါတယ်ဗ
ျအခုတင်ဆက်ပေးခဲ့တဲ့စီစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်စီစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဒို
တန်အစီအစဉ်အပြီးမှာတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအပတ်စဉ်ကဏ္ဍကိုတင်ဆက်သွားမှာပါ။ကိုဗစ်ကပ်ဘေးကအဓိကအားဖြင့်တော့ကျန်းမာရေးကိစ္စဖြစ်ပေမဲ့နိုင်ငံတနိုင်ငံချင်းအလိုက်မတူတဲ့ဒီမိုကရေစီလူ့အခွင့်အရေးဆိုင်ရာပြဿနာတွေကိုရင်ဆိုင်နေရတဲ့အကြောင်းဦးတင်မောင်တန်းကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
။ COVID ကဘေးဖြစ်လာတဲ့အခါဘလို့ရင်ဆိုင်ကြမလဲဆိုတာကနိုင်ငံတနိုင်ငံချင်းရဲ့တိစောက်ဖွဲ့စည်းထားပုံလူ့အခွင့်အရေးတွေအပေါ်လေးစားမှုအစဉ်အလာတွေနဲ့ဆက်ဆက်လာခဲ့ပါတယ်။ဒါ့အပြင်နိုင်ငံရေးတိုက်ပွဲတွေနဲ့လည်းဆက်နွယ်လာခဲ့ပါတယ်။သဘောကျလွတ်မှုတွေကိုတုံ့ပြန်ဆက်ဆံကြပုံကအဲ့ဒီနိုင်ငံတနိုင်ငံရဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုအဆုံးဖြတ်ပေးနိုင်ကြပါတယ်။ချောက်ပေခွာနေထိုင်သွားလာကြပါ၊နှာခေါင်းစည်းတက်ကြပါလို့အစိုးရတွေကပြောလိုက်တဲ့အခါအထူးသဖြင့်ဒီမိုကရေစီထုံးကားတဲ့နိုင်ငံတွေမှာကန့်ကွက်ဆန္ဒပြသူတွေပေါ်လာကြပါတယ်။မတက်ဖူးမနေဘူးဆိုတဲ့သူတွေရှိလာကြပါတယ်။နိုဝင်ဘာပထမပတ်သည်အထိဩစတြေးလျမှာဆန္ဒပြနေကြတော့မှာကာကွယ်ဆေးကိုအစိုးရဝန်ထမ်းတွေဟာအပြစ်မထိုးမနေရထိုးရမယ်။ဝန်ထမ်းတရားအထက်ပုဂ္ဂလိကလုပ်ငန်းတွေမှာလည်းကာကွယ်ဆေးကိုအပြစ်ထိုးကြရမယ်။ဒါမှမဟုတ်တပတ်တစ်ခါကိုဗစ်ပိုးစစ်ရမယ်လို့အမေရိကန်ပြည်ထောင်စုရဲ့ Federal အစိုးရကပြတ်ထားလိုက်တဲ့အခါပြည်နယ်ဆယ်ပြည်နယ်ဝန်းကျင်ကအုပ်ချုပ်ရေးမှုတွေက Federal အစိုးရကိုတရားစွဲဖို့ပြင်ဆင်ကြပါတယ်။ဘရာဇီးနိုင်ငံမှာတော့အထက်လူတော်ကကော်မတီတရဖွဲ့စည်းပြီးသမ္မတဘော်ဆိုနာရိုရဲ့ကင်ပယ်ခဲ့ပုံတွေကိုစစ်ဆေးခဲ့ပါတယ်။ကိုဗစ်ကြောင့်လူ6သိန်းကျော်သေဆုံးခဲ့ရတာပါ။ကော်မတီရဲ့အစီရင်ခံစာကသမ္မတကိုရာဇဝတ်ကြောင်းရအရေးယူဖို့တိုက်တွန်းထားပါတယ်။တချို့ကလူခွင့်ရေးတောင်းကနေကြည့်ပြီးဘရာဇီးသမ္မတရဲ့ကိုဗစ်ကင်ပယ်ပုံဟာလူသားမျိုးနွယ်တရားလုံးပေါ်ကျွလွန်တဲ့ရာဇဝတ်မှုဖြစ်တော့ဝေဖန်ခဲ့ကြပါတယ်။ ICC လို့အတူတည်ကြတဲ့အပြည့်ပြည့်ဆိုင်ရာရာဇဝတ်ခုံရုံးအထိတက်ဖို့လေပြောကြတာတွေကိုသတင်းတွေမှာဖတ်ခဲ့ရပါတယ်။ COVID ကဘေးနဲ့ဆက်နွယ်ပြီးအမေရိကန်ရင်ဆိုင်နေရတဲ့ခေတ်ပြိုင်ဒီမိုကရေစီနဲ့လူ့အခွင့်အရေးပြဿနာတွေကိုနားထောင်ကြည့်ကြရအောင်ပါ။ COVID ကာလအတွင်း George Town တက္ကသိုလ်မှာဥပဒေမဟာဘွဲ့ယူခဲ့တဲ့မြန်မာနိုင်ငံကအထက်တန်းရှေ့နေကိုကောင်းမြတ်အာကာနဲ့ Stanford တက္ကသိုလ်မှာနိုင်ငံတကာဆက်ဆံရေးနဲ့မူဝါဒဘာသာရပ်မဟာဘွဲ့လာယူတဲ့မတ်မီမီခန့်တို့ကိုကျွန်တော်အခုလိုမေးမြန်းခဲ့ပါတယ်။လူ့အခွင့်အရေးတောင်းကပြီးရင် Federal တိုင်းပြည်ဆိုတဲ့တောင်းကနေကြည့်မယ်ဆိုလို့ရှိရင် American နိုင်ငံမှာ COVID ကကိုစီမံကိန်းတွေပုံနဲ့ပတ်သက်ပြီးဘာတွေကိုသတိထားမိလဲခင်ဗျ။
ဟုတ်ကဲ့ခင်ဗျ။ဟုတ်။COVID ကိစ္စကိုပြောမယ်ဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့အနေနဲ့အကြမ်းင်းနှစ်ပိုင်းတွေ့မိတယ်ဗျ။ပထမတစ်ပိုင်းကတော့ကျွန်တော်တို့ဒီနိုင်ငံတွေမှာပေါ့နော် COVID ကိုဆန့်ပြီးတော့မပြတ်အောင်ကျွန်တော်တို့ထိန်းချုပ်ကာကွယ်ရတဲ့အပိုင်းဥပမာအချင်းကျွန်တော်တို့မြို့တွေကိုကျွန်တော်တို့လော့ကဒေါင်းချတာတို့ကျွန်တော်တို့ဒီအိမ်မှာပဲနေခိုင်းတဲ့ stay home လို့ကျွန်တော်တို့ covid ရောဂါပိုးရှိတဲ့လူတွေကိုတိတန့်ခွဲပြီးတော့ဟို quarantine ထားတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲ့ဒီပိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့လူခွင့်ရေးရှုထောင့်ကနေကြည့်မယ်ဆိုလို့ရှိရင်တနင်္ဂနွေနိုင်ငံတိုင်းတွေပုံချင်းတော့အတူပြကျွန်တော်တို့ဒီအမေရိကဘက်မှာဆိုရင်တော့လူတဦးချင်းအခွင့်အရေးပိုင်းကပိုအားကောင်းတယ်လို့ပဲပြောရမှာပေါ့နော်ကျွန်တော်တို့ဒီတခြားဒီကမ္ဘာရှိပိုင်းနိုင်ငံတွေဖြစ်တဲ့စင်ကာပူတို့ဩစတြေးလျတို့နဲ့ရှင်လိုက်မယ်ဆိုလို့ရှိရင်ပေါ့နော်ဘာလို့လဲဆိုတော့အဲ့ဘက်ပိုင်းတွေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီ stay home တို့ lockdown တို့ဆိုလို့ရှိရင်တော်တော်ကြီးတင်းတင်းကြပ်ကြပ်လောက်တာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်ဟိုကျွန်တော်ဒီအမေရိကကိုပထမဆက်စပ်ချင်းရောက်တော့ဆိုလို့ရှိရင်လည်း quarantine တို့ဘာလို့ဆိုလို့ရှိရင်အရန်တင်းကြပ်တာတွေကျွန်တော်တို့မတွေ့ခဲ့ဘူးပေါ့နော်ဒုတိယအပိုင်းအနေနဲ့ဆိုလို့ရှိရင်တော့ကိုဗစ်မဖြစ်အောင်ကြိုတင်ကာကွယ်အပိုင်းအဲ့မှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီနှာခေါင်းဆီးတက်ရမယ်ဆိုတဲ့အမိန့်တွေကာကွယ်ဆေးထိုးရမယ်ဆိုတဲ့အမိန့်တွေပေါ့နော်အခုနောက်ပိုင်းဆိုလို့ရှိရင်ကျွန်တော်တို့ဒီကာကွယ်ဆေးဒီအလုပ်ခွင်တွေမှာမဖြစ်မနေထိုးရမယ်ဆိုတဲ့အမိန့်တွေကိုကျွန်တော်တို့ဒီ Biden အစိုးရဖွဲ့ရနေပြီးတော့ချမှတ်နာတွေကိုကျွန်တော်တို့တွေးလာရတယ်။အဲ့ခါမှာဆိုလို့ရှိရင်လည်းကျွန်တော်တို့တချို့ပြည်နယ်နဲ့တချို့ပြည်နယ်ကနေပြီးတော့ပေါ့နော်ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့ကန့်ကွက်မှုတွေရှိတာကိုလည်းကျွန်တော်တို့ပြဿနာလေးပေါ်နေရပါတော့အခုလောလလလူခွင့်ရေးကောင်းစဉ်အောက်ကနေပြီးအဲ့ဒါလေးကိုလည်းကျွန်တော်တို့တွေ့ရှိရပါတယ
်ဟုတ်ကဲ့ဒီ COVID ရောဂါကတကယ်တော့အဓိကအဖြစ်ဆိုရင်တော့ကျန်းမာရေးကိစ္စပဲပေါ့နော်ဘာကြောင့်အဲ့ဒီလိုလူခွင့်ရေးကိစ္စတွေပါလာတယ်လို့ထင်နေခင်ဗ
ျဟုတ်ကဲ့ဟုတ်ဟုတ် COVID ကတော့ကျန်းမာရေးကိစ္စကတော့မှန်ပါတယ်ခင်ဗျဒါပေမဲ့တကဘာလုံးတိုင်းတာဖြစ်နေတဲ့ဒီကပ်ရောဂါဆိုပြီးဆိုတော့လေကျွန်တော်တို့နိုင်ငံတွေအစိုးရရဲ့အနေနဲ့ပို့ပြီးတော့တင်းကျပ်တဲ့မူဝါဒတွေအမိန့်တွေပေါ့နော်ချမှတ်ဆောင်ရွက်လာတာတွေကျွန်တော်တို့တွေ့ရပါတယ်အဲ့လိုမျိုးချမှတ်ခြင်းရဖြစ်ပေါ့နော်ကျွန်တော်တို့လူတူဦးတယောက်ချင်းဖြစ်စီအစုဖွဲ့လိုက်ခြင်းဖြစ်စီသူတို့ရဲ့နေထိုင်ခွင့်နေသူတို့ရဲ့ဒီစိတ်ကူးသားခွင့်နေတခြားစီးပွားရေးလူမှုရေးယဉ်ကျေးမှုတခြားလက်သက်ခွင့်ရပိုင်ခွင့်နေပေါ့နော်အဲ့ဒါတွေကိုလည်းကျွန်တော်တို့ဟိုပုတ်တိုက်မှုတွေရှိလာတာကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျအဲ့ဒါကြောင့်မို့လဲကျွန်တော်တို့လူခွင့်ရေးနဲ့ပို့ပြီးတော့တက်ဆိုင်လာတာပါဟုတ်ကဲ့
ဥပမာအဖြစ်ဆိုလို့ရှိရင်ဘယ်လိုကိစ္စမျိုးတွေဖြစ်မလဲပုတ်တိုက်မှုတွေက
ဟုတ်ဘယ်လိုမျိုးလဲဆိုတော့ကျွန်တော်တို့အလုပ်ခွင်တွေမှာကျွန်တော်တို့အခုဒီဘိုင်ဒန်အစိုးရအနေနဲ့ဆိုလို့ရှိရင်2020နှစ်ဒီနှစ်စပိုင်းကနေစပြီးတော့ကျွန်တော်တို့လူအယောက်100အထက်ပိုတဲ့ဒီအလုပ်ခွင်နေရာတွေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီကာကွယ်ဆေးကိုဟိုထိုးကိုထိုးရမယ်တကယ်လို့မထိုးလို့ရှိရင်လည်းကျွန်တော်တို့အပတ်တိုင်းပေါ့နော်ကိုယ်စီရင်နဲ့ကိုဗစ်မရှိကြောင်းဖေးစစ်ချက်ကိုကျွန်တော်တို့အမြဲတမ်းပေးရမယ်ဆိုတဲ့ပုံစံမျိုးတွေကျွန်တော်တို့လုပ်လာတာကိုတွေ့ရတယ်ပေါ့နော်အဲ့ပိုင်းမှာဆိုလို့ရှိရင်လည်းလူတူတယောက်ချင်းအနေနဲ့ဆိုလို့ရှိရင်တို့ရဲ့ဘာသာရေးခံယူချက်တွေကျွန်တော်တို့ရှိရင်ရှိနိုင်တယ်ဒါမို့တခြားဒီတို့ရဲ့လူတူချင်းစီရဲ့ဟိုလွတ်လပ်ခွင့်ပေါ့နော်ဒီဗက်ဆင်းကိုမထိုးပါဘူးဆိုရယ်လွတ်လပ်ခွင့်ကိုလည်းတစ်ခါလေကြောက်လို့ရှိရင်ဟိုပုတ်တိုက်မှုတွေရှိလာအောင်လည်းကျွန်တော်အဲ့လိုအပိုင်းတွေမှာတွေ့ရတာပါခင်ဗျဟုတ်ကဲ
့ဟုတ်ကဲ့အမီမီခံရတော့ဘလို့များဘာတွေကိုသတိထားမိလဲ
ကြရောကတခုဖြစ်လာတဲ့အခါမှာဒီနိုင်ငံတကာကအစိုးရတွေကပေါ့နော်ဒီလိုပြည်သူတွေကိုထိန်းချုပ်တာတွေများပါတယ်ပြီးတော့အစိုးရတွေမှာအာဏာများလာတဲ့အခါမှာဒီအာဏာကိုလွှဲတုံးစားပြမှုတွေလည်းဒီနိုင်ငံတကာမှာအများကြီးတွေ့ရတယ်ပေါ့နော်အဲ့ဒါကြတော့ကျမရဲ့ကိစ္စတခုဖြစ်ပေမဲ့လည်းလူတွေအများကြီးနဲ့တက်ဆိုင်တဲ့အခါမှာတကဘာလုံးနဲ့တက်ဆိုင်တဲ့ကြရောကတခါဖြစ်သွားတဲ့အတွက်ကြောင့်မလို့ဒါလူပြည်နဲ့အများကြီးတက်ဆိုင်တာဖြစ်ပါတယ်ကြရောကဖြစ်လာတဲ့အခါမှာအထက်ကအထူးခိုင်မှုအများဆုံးလူမှုအတိုင်းဝိုင်းနေရာဘလုံးနေရာဖြစ်လဲဆိုတော့ဆင်းရဲသွန်းပါတဲ့နေရာတွေဆင်းရဲသွန်းပါသူတွေမှာထိခိုက်မှုအများဆုံးဖြစ်တယ်။တကယ်လူအခွင့်အရေးတွေမှာပေါ့နော်အများဆုံးအထက်ကအခြေခံကြဆုံးအခွင့်အရေးတစ်ခုဖြစ်တဲ့ right to life ပေါ့နော်တကယ်မိမိအသက်နဲ့ပတ်သက်ပြီးတော့အသက်ရှင်တန်ခွင့်ပေါ့နော်အဲ့အသက်ရှင်တန်ခွင့်တွေဟိုဆုံးရှုံးတဲ့နေရာတွေအများကြီးရှိတယ်ဥပမာအဖြစ်ဆိုလို့ရှိရင်အင်ဂျီရမဲ့လူဝန်သားတွေပြီးတော့ကြတော့တနေ့လုံးတနေ့စားပေါ့နော်အာပြည်သူတွေနိုင်ငံတကာနဲ့မူတည်ပြီးရှင်ပြီးကြည့်လိုက်လို့ရှိရင်လည်းဒီဆင်းရဲချွတ်ရတဲ့နိုင်ငံတွေမှာပေါ့နော်ကာဝယ်ဆေးကောင်းကောင်းမရဘူးအဲ့အတွက်ကြောင့်မလို့လူတွေအများကြီးပုံသေးကြတယ်အာနောက်တစ်ချက်ကကြတော့လေကိုဗစ်နဲ့ပတ်သက်ပြီးတော့ကာဝယ်နဲ့ပတ်သက်တဲ့အလူလူပညာရေးနဲ့ပတ်သက်တဲ့နေရာမှာလည်းဆင်းရဲနွမ်းပါတဲ့ပြည်သူတွေဒေသတွေမှာတိတ်ပြီးတော့မရဘူးသူတစ်ဖြစ်ဒီနှစ်ပိုင်းနေမှာပေါ့နော်ဒီလူခွေးတွေမကောက်ဘူးတဘာဝပုံစံနဲ့ဆိုင်တဲ့လူခွေးကိစ္စတွေမှာရောလူလူကြမ်းမိုင်းနဲ့ဆိုင်တဲ့လူခွေးကိစ္စတွေအသိပညာကဏ္ဍတွေစသဖြင့်နေမှာပေါ့နော်ဒီကုမ္ပဏီကြီးတွေရဲ့ကိုရေးပေါ်မှာထိခိုက်မှုတွေပေါ့နော်ဒါတွေကိုတော်တော်များများပြောလာကြတွေ့ပါတွေ့ရပါတယ်ဟုတ
်ဒီလူခွေရေးကိစ္စတွေကိုထက်စဉ်းစားမယ်ဆိုရင်ပေါ့နော်ဘာတွေကိုထက်စဉ်းစားသင့်တယ်လဲလို့ဒီစာတန်းတွေကပြောကြတာကိုလေ့လာရင်းနဲ့တွေ့ရလဲဗ
ျဟုတ်ကဲ့ဟုတ်ဟိုပြောတာတွေရောကျွန်တော်တို့ဟိုကျွန်တော်လည်းလေ့လာမိပါတယ်ဥပမာတစ်ခုအနေနဲ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ North Carolina တက္ကသိုလ်နဲ့ Essex တက္ကသိုလ်ကနေပေါင်းပြီးတော့လုပ်တယ်ပေါ့နော်စာတန်းလေးတစ်ခုရဆိုလို့ရှိရင်ကျွန်တော်တို့ရဲ့သက်ရှင်နေထိုင်ခွင့်တို့ဇမားရေးဝန်ဆောင်မှုရပိုင်ခွင့်တွေကျွန်တော်တို့ပြီးတော့ပညာရေးစီးပွားရေးလူမှုရေးယဉ်ကျေးမှုလွတ်လပ်ခွင့်တွေပြီးတော့ကျွန်တော်တို့ဒီအရက်ဖက်နိုင်ငံရေးလှုပ်ရှားမှုတွေဒါမကဘဲနဲ့ပေါ့နော်ကျွန်တော်တို့ကဘာကယူကဆိုပြီးဖြစ်တဲ့အတွက်ကြောင့်အူးချင်းတတိတာချင်းတနိုင်ငံချင်းပဲမကဘဲနဲ့ကျွန်တော်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေလည်းကျွန်တော်တို့လုပ်ဖို့လည်းလိုတယ်အဲ့မှာဆိုလို့ရှိရင်လည်းကျွန်တော်တို့ခွဲခြားဆက်ဆံမှုတွေမရှိအောင်ပွင့်လင်းမြင်သာမှုတွေရှိအောင်ထည့်သွင်းစဉ်းစားရမယ်ဆိုပြီးတော့ကျွန်တော်တို့ဒီစာတန်းနေရာနေဖော်ပြထားအောင်လည်းကျွန်တော်တို့တွေ့ရှိရပါတယ်
လူခွင့်ရေးကိစ္စကိုထက်ပြီးစဉ်းစားမယ်ဆိုရင်တော့ဘာချက်တွေကိုထည့်သွင်းစဉ်းစားပို့တင်တယ်လို့ကျွန်တော်တို့လူခွင့်ရေးအဖွဲ့တွေနဲ့စာတမ်းတွေကပေါ့နော်အခုမှတ်မိပြီးအကြောင်းမှလေ့လာရင်းနဲ့တွေ့ပြီးတွေ့ရတယ
်အဓိကကတော့ပေါ့နော်ရန်သူညီမျှကိုပေါ့နော်ကာကွယ်ဆေးကိစ္စပြောရဲပဲထားအောင်ပေါ့နော်ဟိုဆိုလို့ရှိရင်ဒီအမေရိကန်နိုင်ငံထဲမှာနှစ်ကြိမ်ထိုးပြီးနောက်ထပ်သုံးကြိမ်များထိုးတော့မရဘူးပေါ့နော်ဒါမဲ့တစ်ခါနိုင်ငံတွေတော်တော်များများပါဒီဟာနဲ့ပတ်သက်ပြီးတော့မရကြဘူးအဓိကကပြဿနာဘယ်မှာသွားဖြစ်လဲဆိုတော့ဒီကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ပေါ့နော်မိုဘိုင်းကိန်းကိုကြည့်ဆိုထားဒီကုမ္ပဏီကြီးတွေမှာသွားဖြစ်တယ်ဒီကုမ္ပဏီကြီးတွေရဲ့လော်ဂျီအုပ်ကြီးဆိုမှုတွေကရှေ့တန်းကိုရောက်လာတယ်ပေါ့နော်ဒီလူခွေးနဲ့ပတ်သက်ပြီးပြောကြတဲ့နေရာမှာကျမကြီးဆိုင်ရာပြီးတော့ဒီစီဝါဘေးရာဆိုင်ရာပေါ့နော်ဒီသူတင်လာလောက်ကြတဲ့ဒီပညာဆိုင်ပိုင်းဆိုင်ရာကုမ္ပဏီကြီးတွေရဲ့သူတို့ရဲ့ဒီပညာတွေကိုလော်ဂျီအုပ်ထားပြီးတော့ဒီလူထုကောင်းမှုအတွက်ဖြန့်ဝေမှုမရှိရမျိုးတွေပေါ့နော်ဒါကဟိုရှေ့ဆုံးကိုရှေ့ရောက်လာတယ်လို့ပြောမယ
်ကိုဗစ်ကာကွယ်ဆေးထိုးမထိုးပြီးရင်ကျွန်တော်တို့ mask ကိုတတ်မတတ်ဆိုတာလူတယောက်ချင်းဆုံးဖြတ်မဲ့ကိစ္စဖြစ်တယ်။မိမိရဲ့ဆုံးဖြတ်ချက်နေရာမှာအစိုးရကဝင်ပြီးဆုံးဖြတ်ပေးစရာမလိုဘူးနိုင်ငံတော်ကဝင်ပြီးဆုံးဖြတ်ပေးစရာမလိုဘူးဆိုတဲ့ယူဆတွေလည်းရှိလာတာတွေ့ရတယ်ကျွန်တော်တို့သတင်းတွေကိုဖတ်ကြတဲ့အခါမှာအဲ့တော့လူတူးချင်းခွင့်ရင်းနဲ့အစုပေါင်းခွင့်ရေးတွေဒါထိတ်တိုက်တွေ့တယ်လို့ပြောရမှာပေါ့နော်အဲ့တော့ခုနလိုဖတ်ခဲ့ရတဲ့စာတမ်းတွေထဲမှာလေ့လာခဲ့ရတဲ့ပညာရဆိုရင်သူတို့ဘယ်လိုစဉ်းစားတာကိုတွေ့ရလဲဗျဟု
တ်ကဲ့ခင်ဗျဟုတ်ပထမအောင်ဆုံးအနေနဲ့ပြောရမယ်ဆိုရင်ပေါ့နော်ကျွန်တော်တို့ဒီအပြည်ပြည်ဆိုင်ရာလူခွင့်ရေးကြီးညာစာတန်းအပိုင်25မှာဆိုလို့ရှိရင်လူတိုင်းမှာပေါ့နော်မိမိနဲ့တကွမိမိရဲ့မိသားစုကျန်းမာရေးနဲ့တကွကိုယ်စိတ်နှပြအေးချမ်းစွာမိထိုင်ရေးအတွက်အစာအာဟာရတွေဒီဝတ်စားတို့နေထိုင်နေအိမ်တွေကျွန်တော်တို့ဒီစေဝါအကူအညီနဲ့လူအပ်တဲ့လူမှုထောက်ပံ့တွေကိုတင့်တော်တဲ့ဒီလူမှုအဆင့်တန်းတွေကိုရပိုင်ခွင့်ရှိရဲဆိုပြီးတော့ကျွန်တော်တို့ဖော်ပြထားတွေ့ရတယ် ကျွန်တော်တို့လူခွင့်ဆိုင်ရာဥပဒေကိုပြန်ပြီးတော့လေးလာသုံးသပ်မယ်ဆိုလို့ရှိရင်လည်းပေါ့နော်ကျွန်တော်တို့ဒီလူသူတယောက်ချင်းရဲ့ရပိုင်ခွင့်လွတ်လပ်ခွင့်တွေကအများပြည်သူရဲ့ကျန်းမာရေးနဲ့ပတ်သက်လာတဲ့အချိန်မှာဆိုလို့ရှိရင်တော့အရေးပေါ်အခြေအနေမှာကန့်သက်ချက်တွေရှိရမယ်ဆိုပြီးတော့ကျွန်တော်တို့ပြောလာတာကိုတွေ့ရမှာပါကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်မြန်မာမှာရှိတဲ့စကရက်တခုလိုပဲပေါ့နော်တင်းကြောင်ဒီမလောင်ပါစေနဲ့ဆိုတဲ့စကရက်အတိုင်းပဲပေါ့နော်အဲ့တော့ဒီလိုမျိုးကိုဗစ်ကပ်ရောဂါဆိုပြီးဖြစ်နေတဲ့အခြေအနေနေထိုင်မှာဆိုလို့ရှိရင်ကိုယ့်ရဲ့ပတ်ဝန်းကျင်ကိုယ့်လူအတိုင်းဝိုင်းတို့တခုလုံးပေါ့နော်ကျွန်တော်တို့ပြန်ပြီးတော့ခြုံကြည့်ပြီးတော့ပြန်လည်သုံးသပ်တင်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျဟုတ်ကဲ့
ကိုကောင်းမြတ်အာကာနဲ့မမီမီခန့်တို့ဆွေးနွေးသွားခဲ့ကြတာပါဖက်ဒရယ်နိုင်ငံတနိုင်ငံဖြစ်လာတဲ့အခါဘူအစိုးရနဲ့ပြည်နယ်အစိုးရတွေကြားအာဏာခွဲဝေမှုကအဓိကကျတဲ့အချက်တစ်ချက်ဖြစ်လာပါတယ်ကျမရေးဆောင်ရှောက်မှုဟာပြည်내အစိုးရတွေရဲ့တာဝန်ဖြစ်တာကြောင့်တံပရဘိုက်တဲ့အစိုးရဆောင်ရွက်ချက်တွေဟာကပ်ဘေးကိစ္စမဟုတ်တော့ဘဲဖွဲ့စည်းပုံဆိုင်ရာပြဿနာဖြစ်တယ်လို့ဖက်ဒရယ်အစိုးရကိုတရားစွဲဆိုသူတွေကပြောကြပါတယ်။ဘိုးအစိုးရနဲ့ပြည်내အစိုးရအာဏာစက်အကြားမှာချားထားတဲ့စီးကိုကြော်မကြော်ပြဿနာဖြစ်လာပါတယ်။အလားတူပဲဘိုးအစိုးရရဲ့ကပ်ဘေးကျမရေးပြဋ္ဌာန်းချက်တွေကိုညှင်းဆုံနေကြတဲ့ Republican အုပ်ချုပ်ရေးမှူးတွေဟာအသက်နဲ့ဘဝရှင်သန်ခွင့်ဆိုတဲ့အခြေခံအခွင့်အရေးကိုချိုးဖောက်နေတာဖြစ်တယ်လို့ဖက်ဒရယ်အစိုးရရဲ့တရားရေးဌာနကလည်းဆွဆွဲပါတယ်အဲ့လိုပါပဲနှာခေါင်းစည်းတက်ရမယ်လို့ဘိုးအစိုးရကပြောတဲ့အခါဆန့်ကျင်သူတွေကဒါခလူတယောက်ချင်းဆုံးဖြတ်ပိုင်ခွင့်နယ်တဲ့ကိုနိုင်ငံတော်ကဝင်ရောက်လာတာဖြစ်တယ်လက်မခံနိုင်ဘူးလို့ပြောကြပါတယ်လူခွေရေးပြဋ္ဌာန်းချက်တွေကအဓိကအားဖြင့်နိုင်ငံတော်နဲ့လူတယောက်ချင်းစီကြားဆက်ဆံရေးနဲ့ပတ်သက်ပါတယ်လူခွေရေးလို့ပြောတဲ့အခါလူတယောက်ချင်းသဘောအားဖြင့်အခွင့်အရေးတွေရှိတယ်လူအုပ်စုအစုပေါင်းအားဖြင့်အခွင့်အရေးတွေရှိပါတယ်ဒါပေမဲ့အစုပေါင်းပေါ်တက်ရောက်မှုရှိလာမဲ့ကိစ္စတွေမှာလူတူးချင်းစီရဲ့အခွင့်အရေးတွေကိုကန့်သတ်နိုင်တယ်လို့လည်းနိုင်ငံတကာလူခွင့်ရေးဥပဒေကဖွင့်ပြထားပါတယ်။တယောက်ချင်းဆိုင်ရာအခွင့်အရေးနဲ့အစုပေါင်းဆိုင်ရာအခွင့်အရေးတွေကိုချိန်ရတာဟာလေကိုဗစ်ကာလမှာအစိုးရတွေရင်ဆိုင်နေကြရတဲ့စိန်ခေါ်ချက်ဖြစ်ပါတယ်။ကိုဗစ်ကပ်ဘေးဟာကျန်းမာရေးကိစ္စဖြစ်ပေမဲ့ Federal Democracy နိုင်ငံတွေမှာတော့လွယ်မယောင်နဲ့ခက်တိမ်မယောင်နဲ့နဲ့နေတာကိုတွေ့ရကြောင်းပါ။ဒါပေမဲ့ Democracy နိုင်ငံတွေရဲ့အားကောင်းချက်ကတော့တဘောကွဲလွဲမှုတွေဖြစ်တိုင်းအာဏာသိမ်းတာလက်နက်ကင်တိုက်ခိုက်တာတွေကိုမသွားဘဲငြိမ်းချမ်းရေးမပြတ်စီမံခန့်ခွဲသွားနိုင်တာပါပဲကျွန်တော်တပောင်တမ်းပ
ါဦးတင်မောင်တမ်းဖြစ်ပါတယ်ခင်ဗျာ VOA ကိုစာရေးကြမယ်ဆိုရင်တော့ burmese@voanews.com email လိပ်စာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်
ဆူဒန်နိုင်ငံတလွှားစနစ်နေ့ကဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေကိုလုံခြုံရေးတာဝန်ရှိသူတွေကကြီအစ်စ်တွေနဲ့မျက်ရည်ဘုံတွေတုံးပြီးပြစ်ခတ်ဖြုတ်ခွဲခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဒီဖြုတ်ခွဲမှုကြောင့်တေဆုံးရသူ9ဦးတည်းမနည်းရှိနေတယ်လို့ဆူဒန်ဆရာဝန်များအဖွဲ့ကပြောပါတယ်။ဆူဒန်မှာအရသာစုအကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တဲ့အောက်တိုဘာ25ရက်နေ့ကစပြီးဒီမိုကရေစီတောင်းဆိုဆန္ဒပြမှုအဖြစ်လူပေါင်းတန်းချီဆန္ဒပြဖို့ဆော်ဟောထားတာပါ။လာမယ့်ဒီဇင်ဘာလ31ရက်နေ့ကစပြီးအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်အတွက်ကာတာနိုင်ငံကနေကိုယ်စားလှယ်ဖြစ်နေတာဝန်ယူဆောင်ရွက်မယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကစနေနေ့မှာကြေညာလိုက်ပါတယ်။အာဖဂန်မှာရှိတဲ့အမေရိကန်အကျိုးစီးပွားတွေကာကွယ်ဆောင်ရှောက်ခွင့်အာဏာပေးရတယ်လို့ဝန်ကြီးဘလင်ကင်နဲ့ကာတာနိုင်ငံသားဝန်ကြီးတို့တောက်ကြနေကလက်မှတ်ရေးထိုးသဘောတူခဲ့ကြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမဏိပူပြည်နယ်မှာစနေနေ့ကအိန္ဒိယစစ်တပ်လက်ရောက်ခံပြည်သူစစ်အဖွဲ့ဖြစ်တဲ့အာသန်ရိုင်ဖယ်တပ်ရဲ့မော်တော်ယာဉ်တန်းအတိုက်ခိုက်ခံခဲ့ရပြီးဗုံးမှူးကြီးနဲ့မိသားစုပြင်တပ်သား၄ဦးပါတေဆုံးခဲ့ရတယ်လို့မဏိပူပြည်နယ်ဝန်ကြီးချုပ်အန်ဘရန်ဆင်းကပြောကြားလိုက်ပါတယ်။မဏိပူမြို့တော်အန်ဖာနဲ့ကီလို100ကျော်လောက်ဝေးတဲ့မြန်မာနိုင်ငံအနောက်ဖက်နေဆက်နားကချူရာချန်ပူဒေသရွာတရွာနားမှာအခင်းဖြစ်ပွားခဲ့တာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကုခမောင်ဆုံးမင်းဖြစ်ပါတယ်အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dia နဲ့ Nick Ivanov တို့ဖြစ်ကြပါတယ် VO ရဲ့တင်းငွေနေနေမနေ့ခင်အစီအစဉ်တွေကို line meter 3249နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ direct ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်အန္တရာယ်ကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေVOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.